Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ်ဒီဇင်ဘာလ15ရက်ဗုဒ္ဓဘုရားနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆက်တင်ဆက်နေပါတယ်လိုင်းဒိုမီတာ32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူတင်ပြပေးသွားမှာပါနောက်တော့ဆရာမဲသတင်းတွေထဲမှာဆိုလို့ရှိရင်အာရှပစိဖိတ်ဒေသကမဟာမိတ်တွေနဲ့စီးရေးစီးပွားရေးသူပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်အကြောင်းနဲ့မြန်မာနိုင်ငံမှာတရားလက်လွတ်အကြမ်းဖက်မှုကျူးလွန်နေတဲ့စစ်ကောင်စီကိုဖိအားပေးသွားမယ်အကြောင်းဒေသတွင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုလိုက်တဲ့သတင်းနေတိုးအနေနဲ့အရှေ့ဘက်ဒေသချက်ထင်မှုတွေကိုမရပ်ဆိုင်မှုဆိုရင်ရုရှားကနျူကလ িয়ার လက်နက်တွေချသွားမယ်လို့ပြောဆိုလိုက်တဲ့သတင်းစတဲ့စိတ်ဝင်စားစရာသတင်းတွေကိုနားတော်တာဆရာပါမယ်ခင
်ဗျာ။ကာမပါရှင်။သတင်းစီစဉ်နောက်ပိုင်းမှာတော့ချင်းပြည်နယ်ကံပတ်လက်မှာဘာသာရေးကောင်းဆောင်တအူအဖမ်းခံရပြီးတဲ့နောက်မှာအလောင်းပြန်တွေ့တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြဖို့ရှိပါတယ်။တခါထိုင်းမြန်မာနယ်စပ်မဲလစခန်းမှာဒုက္ခသည်တွေဆန္ဒပြတဲ့သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာတော့
လူအများများတဲ့မှာသုံးအေးသုံးပြီးယုံကြည်မှရှိတဲ့လူတွေအားလုံးပါတယ်သူတို့ကဒါလည်းဆိုတော့ဒီမှာချက်နေအောင်ကျွန်တော်တို့စခန်းထဲကပလာနဲ့ဟိုစီးပွားရေးလုပ်ငန်းရှင်တချို့နဲ့ပေါင်းပြီးတော့မှဈေးတွေရမ်းတင်ပြီးလုပ်နေတာပေါ့နော
်ဒါကတော့ဒုက္ခသည်စခန်းတွင်နေထိုင်သူတဦးက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ပဋိပက္ခတွေကြောင့်တိုင်းပြည်စွန့်ခွာထွက်ပြေးနေရသူတွေကိုနိုင်ငံတကာအနေနဲ့ဝိုင်းဝန်းကူညီကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်ကာနီညဆွေးနွေးကံအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီအားကဘာတလွားထူခြားစံပြကဘာတလွားသတင်းများအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင်။
အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသအတွင်းတရုတ်ရဲ့ဩဇာကြီးမားလာမှုကိုပြန်လည်တွန်းလှန်နိုင်ဖို့အာရှဒေသတွင်းကမဟာမိတ်နိုင်ငံတွေနဲ့စီးရေးစီးပွားရေးဆိုင်ရာဆက်ဆံရေးတွေကိုတိုးမြှင့်သွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာအင်ကာနေတုန်းကပြောဆိုလိုက်ပါတယ်။အာရှဒေသတွင်းချမ်းသာကြွယ်ဝရေးနဲ့ငြိမ်းချမ်းရေးအရှိတည်ထောင်နိုင်ဖို့အတွက်သမ္မတဘိုင်ဒန်အစိုးရအနေနဲ့အလေးအနက်ထားကြောင်းနဲ့ဒေသတွင်းမဟာမိတ်တွေတိုးချဲ့ဖွဲ့စည်းသွားမှာဖြစ်တယ်လို့စီးရေးဆိုင်ရာကိစ္စတွေမှာလည်းအသာစီးရအောင်လှုပ်ဆောင်သွားမယ်လို့နိုင်ငံသားဝင်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။တန်တမာရေးနီလန်းစီရေးထောက်လန်းရေးနဲ့အမျိုးသားစွမ်းအားတွေကိုအသုံးပြုပြီးတော့ဒေတာရင်းကမဟာမိတ်တွေနဲ့နီနီကကလှုပ်ဆောင်သွားမယ်မဟာဗျူဟာတရက်ကိုချမှတ်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဟာအင်ဒိုနီးရှားနိုင်ငံနဲ့ရေတပ်ပူးပေါင်းဆောင်ရွက်မှုကို2026အထိထပ်မံတည်တံ့တိုးတာအပအဝင်သဘောတူစာချုပ်3ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါ့အပြင်အင်ဒိုနီးရှားရေတပ်နဲ့ပူးတွဲစည်းလေ့ကျင့်မှုတိုးမြှင့်သွားမှာကိုလည်းအမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နဲ့စီးရီးတင်းမာမှုတွေဖြစ်နေတဲ့အာရှဒေသတွင်းမဟာမိတ်ဆက်ဆံရေးတွေတိုးမြှင့်ဖို့ခီးလက်လည်နေတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကနေမလေးရှားထိုင်းနိုင်ငံစတဲ့နိုင်ငံတွေကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါတယ်ခင
်ဗျ။အာရှဒေသကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကမြန်မာပြည်သူတွေရဲ့အခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်ဆောင်တွေကိုဆက်ပြီးရင်ဆိုင်သွားမယ်လို့အင်ကာနီမှာပြောပါတယ်။တရားလက်လွတ်အကြမ်းဖက်မှုကျူးလွန်နေတဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့တရားမဝင်ဖမ်းဆီးထားသူအလုံးပြန်လွတ်ပေးဖို့နဲ့အလုံးပါဝင်နိုင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာနိုင်ငံပြန်ရောက်လာရေးတို့အတွက်လှုပ်ဖော်ကြင်ပေးမိဖက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ဝန်ကြီးဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာပြောပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့သဘောဆန္ဒအတိုင်းငြိမ်းချမ်းစွာဖြေရှင်းနိုင်ရေးဘက်ပေါင်းစုံပါဝင်တဲ့အပြုသဘောဆောင်တဲ့တွဲဆွန်ဆွေးနွေးမှုတွေလုပ်ဖို့အကြံပြုချက်အပါအဝင်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီမှု၅ရပ်ကိုဆက်လက်အကောင့်ထည့်ဖော်သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုသွားပါတယ်ရှင
်။လူအများအများအငတ်ပေးနဲ့ကြုံနိုင်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအထောက်အပံ့တွေပေးနိုင်ဖို့နိုင်ငံတကာအနေနဲ့တစုတစည်းတဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့ဗြိတိန်နဲ့ပါကစ္စတန်နိုင်ငံတွေကအင်ကာနီမှာတိုက်တွန်းလိုက်ပါတယ်။ကင်ငိမ့်ပြီးအားလုံးပါဝင်တဲ့အာဖဂန်နစ္စတန်ပြည်ရေးဟာကျွန်တော်တို့အားလုံးရဲ့တူညီတဲ့ယဉ်မှန်းချက်ဖြစ်ပါတယ်လို့ပါကစ္စတန်ဆိုင်ရာဗြိတိရှ်တန်ဘတ်ကြီးခရစ်စတီယန် ဂျူနာကအစ္စလာမဘတ်မြို့တော်မှာပြုလုပ်တဲ့အာဖဂန်နစ္စန်ဆိုင်ရာနိုင်ငံတကာဆွေးနွေးပွဲမှာပြောဆိုပါရတယ်။ဗြိတိန်နိုင်ငံကလက်တွေ့ကျတဲ့ချင်းကပ်မှုကိုအဓိကအာရုံထားလှုပ်ဆောင်နေပြီးတာလီဘန်အနေနဲ့စကားပြောဆိုဆွေးနွေးနေပါတယ်လို့လည်းတန်အမတ်ကြီးကပြောဆိုပါရတယ်။အကြပ်ပဲ့နေနေရေးလူနည်းစုအခွင့်အရေးအမျိုးသမီးများပြင်ကြားတင်ကြားခွင့်ရရှိရေးစတာတွေဟာကျောက်ဆွဆွေးနွေးမှုတွေမှာအဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းတမ်မာကြီးကပြောပါရယ်ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမဟီမုဒ်ကွာရှီကတော့ပြောဆိုရမှာအကြမ်းဖက်သမားတွေကိုအာဖဂန်နစ္စတန်နိုင်ငံကိုအသုံးပြုခွင့်မပေးဖို့တာလီဘန်အစိုးရအနေနဲ့အိမ်နီးချင်းနိုင်ငံအားလုံးနဲ့အင်အားကြီးနိုင်ငံတွေကိုကတိပြုထားတဲ့အကြောင်းဒီဆွေးနွေးပွဲမှာပြောဆိုခဲ့ပါရယ်ဒီရက်တတပတ်အကုန်ပိုင်းမှာတော့58နိုင်ငံကပါဝင်တဲ့OIC Islamic နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့အာဖဂန်ကူညီထောက်ပံ့ရေးဆိုင်ရာအစည်းအဝေးကိုလည်းပါကစ္စတန်ကလက်ခံကျင်းပပေးမှာဖြစ်ပါတယ်ခင်ဗျာ
။ညောင်အတ္တလန်တိတ်စစ်စာချုပ်အဖွဲ့ NATO ဘက်ကအရှေ့ပိုင်းကိုဥတီချဲ့ထွင်မှုအဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုရင်တော့ရုရှားဘက်ကလည်းစီးရေးအရာတုံ့ပြန်မှာဖြစ်တယ်လို့နီးဗျူဟာမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်အကြောင်းထိတ်တန့်ရုရှားတန်တမန်တဦးကသတိပေးလိုက်ပါတယ်။ရုရှားဘက်ကခန့်မှန်းခြေတပ်ဖွဲ့ဝင်3000လောက်ချထားတဲ့ယူကရိန်းနယ်စပ်အနီးမှာရုရှားစစ်ရေးလှုပ်ရှားမှုတွေကြောင့်အလင်းအမြန်ကြီးထွားလာနေတဲ့ပြဿနာကိုဖြေလျှော့ရေးရည်ရွယ်ပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဗီဒီယိုကွန်ဖရင့်နဲ့နှစ်နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြဒါပါဒီလိုဆွေးနွေးပြီးရပ်ပိုင်းအကြမှာပဲရုရှားထိတ်တန့်တန်တမန်ထံကထွက်ပေါ်လာတဲ့မှတ်ချက်ကြောင့်ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေကြားထိတ်တိုက်တွေ့မှုဟာအန်ဒီအပူကြီးလာပါတယ်။ယူကရိန်းနဲ့ခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာရုရှားကကျူးကျော်သိမ်းပိုက်ခဲ့မှုနောက်ရုရှားနဲ့နေချင်းဆက်နေတဲ့ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသရဲ့အများစုကိုလည်းသိမ်းယူထားတာပါ။ဒီလိုပုံစံမျိုးအတိုင်းယူကရိန်းကိုနောက်ထပ်စီးရီးအရာကျူးကျော်ဖို့ရုရှားသမ္မတပူတင်ကစဉ်းစားနေတယ်ဆိုတဲ့အပေါ်မှာစိုးရိမ်နေကြချိန်မှာပဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေပ်ကော့ရဲ့ချင်းချောက်မှုထွက်ပေါ်လာတာဖြစ်ပါတယ်ရှင
်ဗီယိုအမေရိကန်တန်မနေ့ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905လိုကနေပြီးတော့ထုတ်လွှင့်ပေးနေပါရရှင
်ဗီဒီယိုရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားသောတာဆင်နေရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကလေဆင်နှမောင်းတိုက်ခတ်မှုကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့ကင်တက်ကီပြည်နယ်မှာထိခိုက်ပျက်စီးမှုတွေကိုတွားရောက်ကြည့်ရှုစစ်ဆေးဖို့သမ္မတဂျိုးဘိုက်ဒန်ဟာဗုဒ္ဓဦးနေမှာတွားရောက်မှာဖြစ်ပါတယ်ကန်တက်ကီပြည်နယ်ကိုအရေးပေါ်အခြေအနေကြီးညာထားတယ်လို့ပဲအီလီနိုက်ပြည်နယ်ကိုလည်းကြီးညာသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ကန်တက်ကီပြည်နယ်အပါအဝင်မုန်တိုင်းတန်ခံရတဲ့အခြားပြည်နယ်တွေအတွက်လိုအပ်တဲ့အထောက်အပံ့တွေရရှိအောင်လှုပ်ဆောင်ပေးသွားဖို့သူ့ရဲ့အစိုးရကိုအမိန့်ပေးထားတယ်လို့လည်းသမ္မတကပြောပါတယ်ဘ ਹੁ အစိုးရအနေနဲ့လိုအပ်သမျှကူညီထောက်ပံ့သွားမယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအားလုံးကလည်းသမ္မတဘိုင်ဒန်ကပြောဆိုထားပါတယ်ပြီးခဲ့တဲ့7ရက်နေ့တောက်ကြနေတော့ကန်တက်ကီအီလီနိုက်မစ္စစ်ပီမစ်ဇူရီနဲ့Tennessee ပြည်နယ်တွေမှာလေဆင်နှမောင်းတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ88ဦးသေဆုံးပြီးအိုးအိမ်အဆောက်အဦတွေအများအပြားပျက်စီးသွားပါတယ်။လျှက်စင်မီနဲ့တောက်သုံးရည်တွေလည်းပြတ်တောက်နေကြောင်းသိရပါတယ်။ Kentucky ပြည်နယ်တစ်ခုထဲမှာတင်သေဆုံးသူ84ဦးရှိပြီးပျောက်ဆုံးနေသူတွေရှိတဲ့အတွက်သေဆုံးသူဦးရေတိုးလာနိုင်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကတော့ပြောဆိုထားပါတယ်။
ဖိုင်ဇာရဲ့ COVID-19 ကာကွယ်ဆေးနှလုံးထိုးထားသူတွေဟာကိုရိုနာဗိုင်းရပ်စ်မျိုးကွဲ Omicron ကြောင့်ဆေးရုံတည်ရမှုကနေကာကွယ်ပေးမှုမြင်မာကြောင်းတောင်အာဖရိကရဲ့လေလာချက်တစ်ရက်ကတွေ့ရှိထပ်ပါတယ်။တောင်အာဖရိကဆေးသိပ်ပံသုတေသနကောင်စီနဲ့တောင်အာဖရိကရဲ့အကြီးဆုံးပုဂ္ဂလိကအာမခံလုပ်ငန်း Discovery Health တို့ကကြေကြေပြန့်ပြန့်လေလာမှုမှာနိုဝင်ဘာလ15ရက်နေ့ကနေဒီဇင်ဘာလ9ရက်နေ့အတွင်းစတင်တွေ့ရှိရတဲ့ COVID-19 ဖြစ်ပွားသူ2,100,000ကျော်ကိုလေ့လာခဲ့တာဖြစ်ပြီးဒီထဲမှာ Omicron မျိုးကွဲကြောင့် COVID-19 ဖြစ်ရသူ9,800,000လောက်ပါတယ်လို့လည်းယူဆထားပါတယ်။ကူးစက်မှုမှာရေဘူယာအဖြစ်ကာကွယ်ဆေးက33ရာခိုင်နှုန်းသာကာကွယ်ပေးနိုင်ပေမဲ့ဆေးရုံတည်ရမှုကတော့80ရာခိုင်နှုန်းလောက်ထိကာကွယ်ပေးကြောင်းလေ့လာချက်မှဖော်ပြထားပါတယ်ရှင်။
တရုတ်ပြည်မှာ COVID Omicron ကူးစက်ခံရသူဒုတိယလူနာတဦးတွေ့ရှိရတဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းဌာနကအင်္ဂါနေ့ကကြေညာပါတယ်။ Kusek Kaya Duha, a Tet Tosakonene, Yu and Mudadu Tibi, Novembala Nasekone, any ma Pibaga Pianla do do Pibare, Piana Yashi B, Patama de J, Napa Tija Quenizin, Sisegayama, Pumatu Shiare, a Tua Tunit Haya Town by Guanjumu Lim, Yane, Taman Toyo Kevare, and in our two a Matija Quenizin, Taman Sisiama, Yoga Po Kusek Kara, or Tushiabare, two sellers Sisibi Pine Tawan Shiduriaro. COVID Omicron Kusa Kantara Jang Tibu Biosubare. Bigger at Denela Nigale, COVID Omicron Kusa Takayadu, Utwish Patamazon, Twishi get it down, Tawin Shiduriga, Tibu Biosubare, Eddie Dugar of Sejo, that you are muting at UPB, Polanang and Wasogan, it will be good lay down and lagged to Pitelo, Jamai when you Tanaga Biosu Tabakma.
COVID 19 တိုက်ခိုက် ရေး အတွက် ရည်ရွယ် ပေး အာဖရိက တိုက် နိုင်ငံ 12 ခု က ခီးတဲ့ တွေ ဗြိတိန် ကို ဝင်ရောက် ခွင့် တမျက် ထားတာ ကို အဆုံး သတ်မဲ့ အကြောင်း ဗြိတိန် အစိုးရ က အင်္ဂါနေ့ မှာ ပြော ပါတယ် ကိုရိုနာ ဗိုင်းရပ်စ် မျိုးကွဲ Omicron ပြန့်နှံ့ မှု က စိုးရိမ် ပွဲ ဖြစ် ပေမဲ့လည်း ဗြိတိန် အစိုးရ က အခု လို ပြော ဆို လိုက် တာ ပါ တာအာဖရိက နဲ့ ဟောက်ကောင် မှာ နိုဝင်ဘာလ အတွင်း Omicron မျိုးကွဲ ကို ပထမ ဆုံး တွေ့ ခဲ့ ရ ပြီး တဲ့ နောက် နိုဝင်ဘာလ နှောင်းပိုင်း မှာ ပဲ အာဖရိက တိုက် နိုင်ငံ 12 ခု ကို ဗြိတိန် အစိုးရ က ခီးသွားလာ မှု တားမြစ် စင်း ထည့် သွင်း ခဲ့ တာ ပါ ဗြိတိန် လူမှု အတိုင်းဝိုင်း တွင် Omicron မျိုးကွဲ ကူးစက် မှု ရှိ ခဲ့ ပြီး ဖြစ် ကြောင်း နဲ့ ဗုဒ္ဓဟူး နေ့ Greenwich စံတော်ချိန် မနက် 4 နာရီ မှာ ခီးသွားလာ မှု တားမြစ် မိန့် ကို ရုပ်သိမ်း မဲ့ အကြောင်း ကျန်းမာရေး ဝန်ကြီး Sajid Javid က ပါလီမန်မှာ အင်္ဂါနေ့ က ကြေညာ ခဲ့ တာ ပါ ဗြိတိန် မှာ လူမှု အတိုင်းဝိုင်း တွင် Omicron ကူးစက်မှုရှိသလိုကမ္ဘာတစ်လုံးမှာလည်းကြဲကြဲပြန့်ပြန့်ကူးစက်နေတာကြောင့်ပြည်ပကအိုမီခရွန်ဝင်ရောက်လာမှုလျှော့ချရေးအတွက်ခီးသွားလာမှုတားမြစ်ချက်ကထိရောက်မှုသိမရှိတော့ဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ရှင်
ကိုစောမုတ်ကျော်နဲ့မတ်တင်ကြီးထိုက်ပါရှင်ဗုဒ္ဓဘုနေ့နေ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါမကြာခင်မှာတော့ဒီထိုင်းမြန်မာနယ်စပ်မေလစခန်းမှာဒုက္ခသည်တွေဆန္ဒပြကြတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်ရှင်အခုတော့ပဋိပက္ခကြောင့်တိုင်းပြည်ဆွန့်ခွာရသူတွေကိုကူညီကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အခြေအနေကိုကြည့်ကြရအောင်ပါနိုင်ငံတကာအကာအကွယ်ကိုလိုအပ်နေတဲ့ ပဋိပက္ခဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်မှုတို့ကနေထွက်ပြေးလာသူတွေကိုတန်ဖိုးကူညီကြဖို့နယ်နိမိတ်တကားတွေကိုဖွင့်ပေးထားကြပါလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒီနိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်ဒီဇင်ဘာလ 14 ရက်ကနေ 15 ရက်နေ့ထိ online ကနေ 2 ရက်ကြာကျင်းပနေတဲ့ကမ္ဘာလုံးဆိုင်ရာဒုက္ခသည်များညီလာခံမှာ UNHCR ရဲ့မဟာမင်းကြီး Filippo Grandi ကဗီဒီယိုအဖွင့်အမိန့်ကွန်းပြောကြားလိုက်တာဖြစ်ပါတယ်
For centuries, experiences of exile. တိုးတက်ဖြစ်ထွန်းမှုတွေကိုပထမဆုံးကြိမ်ဆွေးနွေးကြတာဖြစ်ပါတယ်။အဲ့ဒီညီလာခံတုန်းကဆိုရင်ဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်အတိုင်းဝိုင်းတွေကိုပိုပြီးကောင်းမွန်အောင်ပံ့ပိုးကူညီဖို့ဂတိကဝတ်ပေါင်း 1400ရာနှစ်ရှိရေဒုက္ခသည်တွေနဲ့မိဖက်အဖွဲ့အစည်းတွေကနေဒီဂတိကဝတ်တွေဘလောက်ရရှိထားပြီးပြီလဲဘလောက်ကြံနေသေးတယ်လဲဆိုတာတုံ့သက်ဆွေးနွေးကြမှာပါ ဒုက္ခသည်ကိစ္စအပါအဝင်ကိုဗစ်-19ကပ်ရောဂါကင်တွယ်မှုကျန်းမာရေးဆောက်ရှောက်မှုဆိုင်ရာတုံ့ပြန်မှုစတာတွေအပြင်အကာအကွယ်ပေးမှုနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေကိုပံ့ပိုးပေးမှုတို့မှာနိုင်ငံတွေအနေနဲ့ပုံမှန်ကောင်းမွန်အောင်လှုပ်ဆောင်နိုင်ကြောင်းသူရဲ့မိကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒါပြင်နိုင်ငံမဲ့ဖြစ်မှုပပျောက်ရေးနဲ့ပညာရေးနယ်ပယ်မှာတိုး
grave concerns.Regarding certain trends,
ဒါကိုအဆုံးသတ်စေဖို့နေဆက်တကားတွေကိုပိတ်ထားမှုအပါအဝင်တခါတည်းရင်ဒုက္ခတွေကိုပြန်ပြီးအကြမ်းဖက်သွန်းပို့မှုနေဆက်တိုင်းတွေတည်ဆောက်မှုလူတွေရဲ့ခိုလုံခွင့်နဲ့ဆက်ရင်းနဲ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံတကာဥပဒေတွေနဲ့ကိုကျင့်တရားဆိုင်ရာတာဝန်ဝင်တရားတွေကိုဘေးဖယ်ထားတာစတဲ့ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံတချို့တွားနေတဲ့လမ်းကြောင်းတွေနဲ့ပတ်သက်လို့ကျွန်တော်ရဲ့စိုးရိမ်ပူပန်မှုကိုထပ်လောင်းပြောကြလိုပါတယ်
UNHCR ရဲ့ အချင်းခံစာအရ ကဘာတဝမ်းမှာ အနည်းဆုံးလူပေါင်း 83.4 တန်းဟာ အတင်းကျပ်နေရက်ကနေမောင်းထုံမှုကြောင့် အိုးမဲ့အိမ်မဲ့ ဖြစ်ခဲ့ရပြီး အဲ့ဒီထဲမှာ 26.4 တန်းဟာ ဒုက္ခသည်တွေဖြစ်ပါတယ် ကမ္ဘာဒုက္ခသည်အရေအတွက် 85 ရာခိုင်နှုန်းကိုဖွံ့ဖြိုးဆဲနိုင်ငံတွေကလက်ခံထားတာပါ ဒါကြောင့်ဒီတာဝန်တွေကိုချမ်းသာတဲ့နိုင်ငံတွေအနေနဲ့ခွဲယူကြဖို့ ဂရန်ဒီကတောင်းဆိုခဲ့သလိုဒုက္ခသည်ပြဿနာကိုဖြေရှင်းရေးသူတို့ကိုလက်ခံမယ် နောက်ထပ်တတိယနိုင်ငံမျိုးရှိရေးလမ်းကြောင်းကိုလည်းသူကတိုက်တွန်းခဲ့ပါတယ်
Resettlement is of course a key avenue
ပြန်လည်နေရချထားရေးဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းဒုက္ခသည်တွေကိုပြန်လည်နေရချထားရေးခွဲတံကို
ဆက်လက်လက်ခံထိန်းသိမ်းထားတဲ့ဒါမှမဟုတ်တိုးမြင့်လက်ခံတဲ့နိုင်ငံတွေအားလုံးနဲ့ပြန်လည်နေရချထားရေးအစီအစဉ်ကိုပြန်ပြီးအားဖြည့်ပေးတဲ့အမေရိကန်ပြည်ထောင်စုကိုကျွန်တော်ကျေးဇူးအထူးတင်ပါတယ်။ကိုဗစ်-19ကပ်ရောဂါတုံ့ပြန်ကင်တွေရေးရာသီဥတုဆိုင်ရာအရေးယူဆောင်ရွက်ရေးအတင်းကျပ်ရွှေ့ပြောင်းခံရမှုစတာတွေအပါအဝင်အဓိကကိစ္စရပ်တွေကိုနှစ်ရက်ကြာကျင်းပမယ့် online အခုလိုကမ္ဘာလုံးဆိုင်ရာဒုက္ခသည်များညီလာခံသတင်းတဲ့အတူတဆက်သေးပဲမဲလာစခန်းဒီမြန်မာဒုက္ခသည်တွေဆန္ဒပြကြတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ထပ်ကြီးနဲ့ထက်ဆောင်ရမ်းမြို့နယ်တွေကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလာဒုက္ခသည်စခန်းမှာစခန်းအုပ်ချုပ်ရေးမှုကဒီစခန်းတွင်နေထိုင်သူ၂ဦးစိုက်ကယ်စီးလာချိန်မှာနှာခေါင်းဆီးမတက်လို့ဆိုပြီးတော့စိုက
ီသတင်းကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထက်ဆောင်ရမြို့နယ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလာဒုက္ခသည်စခန်းမှာဒီဇင်ဘာလ14ရက်နေ့ညနေပိုင်းမှာလူရေထောင်ကနန်းနဲ့ဆန္ဒပြမှုဖြစ်ခဲ့ပါတယ်။ပြဿနာဆက်ဖြစ်တာကတော့စခန်းတွင်းနေထိုင်သူ2ဦးစိုက်ကယ်စီးလာချိန်နှာခေါင်းကြီးမတက်လို့စိုက်ကယ်ပေါ်ကနေဆွဲချပြီးစိုက်ကယ်သိမ်းဆီးရကနေအုတ်ချုပ်ရမှုရဲ့လုံရက်တွေကိုမကြေမနက်ဖြစ်နေကြတဲ့ဒုက္ခသည်တွေဟာစခန်းအုတ်ချုပ်ရမှုရုံးရှိမှဆူယုံလာပြီးလူစုလူဝေးနဲ့ဆန္ဒပြပြီးရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့တာဆိုပြီးဒုက္ခသည်တို့က VOA ကိုပြောပြပါတယ်
။အခုကရောက်ဆုံးချိန်နေရာမှာအခုတို့ဟိုရင်းဖြစ်ပြီးတော့မှလမ်းမကန်းရှိပြီးတော့လမ်းမကန်းကအော့ဆော့ပြင်းနေတာမျိုးအခုပြက်နေတာပေါ့နော်မပြေဘူး။တို့ဂျုံစီအားနေပြီးတော့မှဂျုံပြီးဆုံးဤခုအေးတိတိကျက်သွားရပြီပေါ့နော်လူအင်အားများတယ်မှာဆုံးအေးဆုံးပြီးရုပ်ရှင်မှာရှိရတဲ့တွေအားလုံးပါတယ်သူတို့ကဒါလဲဆိုတော့ဒီမှာဖြစ်နေအောင်ကျွန်တော်စခန်းထဲကပလာနဲ့ဟိုစီးပွားရေးလုပ်ငန်းရှင်တချို့နဲ့ပေါင်းပြီးတော့မှဈေးတွေရမ်းတင်ပြီးလုပ်နေတာပေါ့နော်အဲ့ဒီအချက်တွေကိုမကျေနပ်တာတွေကဟိုပေါက်ကွဲတာတွေကတော့လက်ရှိကပလာလုပ်ဒီနေ့လုပ်လိုက်တဲ့ကိစ္စရောအဲ့ဒါတွေမကျေနပ်တာတွေနဲ့စုပြီးတော့မှပလာဂျုံရောနောက်စီးပွားရေးလုပ်ငန်းရှင်မိချူအင်ရောနောက်စခန်းအတွင်းဟိုအိမ်ပေါ်ပေါ့နော်အဲ့မှာအခြေရင်ဖြစ်သွားကြတာပေါ့စစ်တရောက်လာပြီးစစ်တကဘိုးဘထောင်ပြီးကနေဖြစ်တယ်။နောက်ဒီကူကနှောက်ကွဲသွားတယ်။တောက်ကကြီးအိမ်ချင်းမှာတက်လာဆက်နေတယ်။နောက်တော့ကကျတော့ကားလမ်းမှာရှိတဲ့ကေတဲတွေကိုအကုန်လုံးချက်ပြန
်ဒုက္ခသည်တွေအနေနဲ့စခန်းတွင်းကဈေးဆိုင်တွေမှာဈေးကြီးပေးပြီးဝယ်စားနေရတဲ့စားဝတ်နေရေးတက်တနာကလည်းရှိနေတာပါ။ဒုက္ခသည်တဦးကို TPPC လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကအစားအသောက်ဝယ်ဖို့အတွက်တဦးကိုတစ်လစာဘတ်ဝင်280ပါတဲ့အစားအသောက်ကထောက်ပံ့ပေးထားပြီးအစားအသောက်ဝယ်ဖို့သတ်မှတ်ထားတဲ့ဆိုင်မှာပဲဝယ်ရပါတယ်။အဲ့ဒီဆိုင်တွေကလည်းစားတောက်ကုန်တွေကိုစခန်းအုပ်ချုပ်ရေးမှုကခွင့်ပြုထားတဲ့လုပ်ငန်းရှင်စီကပဲဝယ်ယူပြီးပြန်ရောင်းချရပါတယ်။ဒီအတွက်ဒုက္ခသည်တွေအနေနဲ့စားတောက်ကုန်တွေကိုဈေးကြီးပေးပြီးဝယ်စားရတာတွေကိုနှစ်ရှည်ကြုံလာရတဲ့အတွက်အထူးတွေမကျေနပ်မှုတွေကရှိနေတယ်လို့လည်းပြောပြပါတယ်
။ဒါကျွန်တော်ဒီထဲမှာရှိနေတဲ့လူတွေကိုသူတို့ကနေပြီးတော့မှပုံသေးမှုတွေဈေးကြီးအောင်လုပ်ငန်းရှင်နဲ့ပေါင်းပြီးတော့မှအပြင်လူဈေးဆိုင်တွေရောက်ဥပမာဆိုလို့မှရစီကျွန်တော်ရှိမှာစီဝဲခြင်းနဲ့အပြင်ရိုးဈေးဆိုင်နေရာနေပြီးမှစီပင်းတင်ဝင်မရှိဘူးဖိုကတ်ဆိုင်နေရာပဲတင်ရမယ်ဖိုကတ်ဆိုင်နေရာလဲသူတို့ရှိရနေစီဝဲလုပ်ငန်းရှင်ရှိရနေပြီးတော့စီတဲ့ပင်းကိုသူက53ဘတ်နဲ့ဝယ်ရတယ်စက္ကန့်ထဲမှာ54ဘတ်နဲ့ရောင်းတယ်အဲ့ဆိုင်နေရာကျတော့ကျွန်တော်ကက်သွင်းပြီးကျွန်တော်မဲပေါင်းပါလို့ရှိရင်10ကီလိုဥမာ130 140ပဲရှိတယ်ကျွန်တော်ဒီမှာ10ကီလိုဝယ်ရတာ35ဘတ်
ဒုက္ခသည်တွေအနေနဲ့တစ်လလုံးစားတော့ဖို့ဘတ်ဝင်280ဟာမလောက်ရတဲ့အတွက်အပြင်မှာထွက်ပြီးရရအလုပ်ကိုလုပ်ကင်နေကြရပါတယ်။ကိုဗစ်ကပ်ပြီးကာလဖြစ်တာကြောင့်စခန်းတွင်းကနေအပြင်မထွက်ရတဲ့အခါမှာဒုက္ခသည်တွေရဲ့စားဝတ်နေရေးပြဿနာဟာပိုပြီးတော့ကြီးထွားလာပါတယ်။စခန်းတွင်းကိုဝင်လာထွက်တာလုပ်ရင်အခကြေးဝင်ပေးရတာရှိပြီးမပေးနိုင်ရင်ဖမ်းဆီးခံရတာတွေရှိတယ်လို့လည်းသူကပြောပါတယ်
။ ยูดูว่าจะรออะไรนะมาเดี๋ยวนี้ลาคนได้ใช่ไหมตอนนั้นเราต้องไปเข้าใจเลยที่เรามาต่อเจ็บที่เรามาอุ้มมาว่าเขาไม่ชัวร์กูเชื่อทุกเจ้าชัวร์ปัญญาเราจะได้โควิดหรือว่าแบบนี้แต่ถ้าดันที่เราเชื่อเนี่ยท่านเนี่ยเราไปเจอมาเอ๋กว่าจะยังไม่ได้เที่ยงวันยังจะทำไม่ได้
ดูค่ะเดี๋ยวมาสาวนี้จะต้องการจีโร่เพื่อนบีสูยามหมดจะเพื่อที่จะไปเดตลาดเราสาต้องเสียหาอเมริกันดอลลาร์เนี่ยส่วนกู้ดอลลาร์เราตัดสิบบาทเลยดูค่ะเดี๋ยวมีอาจจะว่ารอแต่ที่อันนั้นทั่วไปบอกว่าเลยเซ็นซูเนี่ยนักคุณนี่ว่าเราสงสัยในยาบีตลาดกูนี่เลยมีอาจจะว่าบุเนี่ยเป็นบอกว่าเลยไม่ใช่ในเนี่ยด้วยสักครั้งเป็นเพื่อบีอาอยากเอาเดือดลูกกันนี่จ้าล่ะบ้ากูไปกับเวกาล่ะนั่นเนี่ยนี่ว่าด้วยมาเป็นเพื่อบีเอ ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြရတဲ့အားလုံးပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြရတဲ့အားလုံးပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြရတဲ့အားလုံးပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြရတဲ့အားလုံးပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ကြရတဲ့အားလုံးပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိ
ဒီကြရအောင်ပါစီရေးတင်မာနေတဲ့ချင်းပြည်နယ်ကံပက်လက်မြို့နယ်ကခရီးရန်ဘာသာရေးကောင်ဆောင်တအုပ်ကိုတန်တရားနဲ့စစ်ကောင်စီတပ်တွေဖမ်းဆီးပြီးတဲ့နောက်မှာတော့တနင်္လာနေ့ကအလောင်းကိုပဲပြန်တွေ့ခဲ့ရတယ်လို့အတင်းတော်တာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်စီဒီအက်ချင်းကောက်ရဲ့ဖွင့်နေဆက်ဆက်တဲဆိုတဲ့တန်တရားနဲ့ခရီးရန်အတင်းတော်တာဝန်ရှိသူတွေကိုဖမ်းဆီးနေတာတွေရှိတယ်လို့တချို
င်သူကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့ပြီးတဲ့နောက်မနေ့ကတော့ရုပ်လောင်းကိုပြန်တွေ့ခဲ့ရတာလို့ခရီးရန်တင်းတော်တာဝန်ရှိသူကပြောပါတယ
်သူက complete new home မှာတင်းတော်ပါစတာပေါ့နော်တာဝန်ကြတာလေအဲ့ဒီနေ့ကမြို့ဟောင်းဖက်ကနေသူအုပ်ဖူရဘက်ကိုသူသွားတဲ့ချိန်မှာသူ့ကိုဖမ်းသွားတာလို့အဲ့လိုသူ့ကိုမဖမ်းခင်မှာအဲ့ဒီဘက်မှာ complete CDF နဲ့စစ်ကောင်စီတပ်နဲ့အဲ့ဘက်မှာတိုက်ပွဲဖြစ်တာတွေရှိခဲ့တယ်လို့အဲ့အုပ်ဖူဘက်ကိုသူသွားတဲ့ချိန်မှာစစ်ကောင်စီရဲ့စစ်ကြောင်းနဲ့တွေ့တော့သူ့ကိုဖမ်းသွားတာတယ်ဖမ်းသွားပြီးတော့ complete ဘက်ကိုသူ့ကိုခေါ်လာရင်းနဲ့အဲ့လမ်းမှာပဲသူ့ကိုပြစ်တက်လိုက်တယ်လို့တော့ကြားရတာပေါ့နော်သူအလောင်းကိုသူတို့မနေ့ကပဲတွေ့ရယ်73ရက်နေ့မှာပဲအလောင်းတွေ့တယ်သူ့ကိုဖမ်းတာ71ရက်နေ့ကဖမ်းပြီးတော့စစ်ကောင်စီကဖမ်းပြီးတော့7နှစ်လောက်မှသူ့ကိုတတ်တယ်လို့ပြောတာပဲ73ရက်နေ့ကြာမှာပဲသူ့အလောင်းကိုတွေ့ရယ
်ကံပတ်လိုက်မြို့နယ်ဥဖို့ကြီးရွာကဓမ္မအမှုတော်ဆောင်ဆရာတော်အဝံကီးကိုဒီဇင်ဘာလ17ရက်နေ့မှာလမ်းမှာခေါ်ယူဖမ်းဆီးသွားတာလို့ဒေသခံအနေနဲ့အတင်းတော်ဒါဝင်ရှိသူတွေကပြောပါတယ်အဲဒီနောက်ဒီဇင်ဘာလ13ရက်နေ့မွန်းလွဲပိုင်းမှာတော့ပန်းလီပြည်ဟိုတယ်ရှိလမ်းဘေးမှာသေးဆုံးတဲ့သူရုပ်လောင်းကိုတွေးလိုက်ရတာပါအသက်30အရွယ်သေဆုံးသူဆရာတော်ဝန်ကြီးရဲ့ရုပ်လောင်းကိုတော့မင်းညပိုင်းကံပက်လက်မြို့မြို့ဟောင်းတင်းကျိုင်းမှာတကြိုခဲ့ကြပါတယ်တမမှုတော်ဆောင်ဆရာတော်ဝန်ကြီးဖန်စီတက်ပြက်ခံရမှုကိုအသေးစိတ်မသိရပေမဲ့ဒေသတွင်းခုခံတော်လှန်နေတဲ့ CDF ချင်းကာကွယ်ရေးအဖွဲ့နဲ့ပတ်သက်နေတဲ့ဆိုပြီးတန်တရားနဲ့စစ်ကောင်စီဘက်ကဖန်စီတာလို့ယူဆတဲ့အကြောင်းကံပက်လက်မြို့ကသူကပြောပါတယ
်ချင်းပြည်နယ်မှာထားတဲ့လူကခရီးရန်တွေကတော့ပတ်တာလေးနဲ့နတ်တင်ရှိမယ်လို့ထင်ကြတာပတ်တယ်မလို့သူကထင်ပြီးမှအထင်ကျော်ပြီးမှဖြစ်မယ်လို့က
အခုလိုကံပက်လက်မြို့တွေကခရစ်တော်ရဲ့သင်းတော်ဓမ္မအမှုတော်ဆောင်သူဖန်စီခံရစဉ်တည်ဆုံးခဲ့မှုနဲ့ပတ်သက်ပြီးမင်းမြန်းမှုစစ်ကောင်စီပြောခွင့်ရအောင်ဖုံးဆက်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးဖေဖော်ဝါရီလ10ရက်နေ့ဆီယနာသိမ်းပြီးစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်တို့မကြာခဏတိုက်ပွဲဖြစ်ပွားမှုတွေကြောင့် CDF တပ်ဖွဲ့ဝင်တွေကိုထောက်ခံနေဆိုတဲ့ယူဆချက်နဲ့ခရီးရန်တင်းတော်ဓမ္မအမှုတော်ဆောင်3ဦးအသက်ခံခဲ့ရတယ်လို့လည်းခရီးရန်တင်းတော်ဒါဝင်ရှိသူကပြောပါတယ
်ချင်းပြည်နယ်မှာတော့လောလောဆယ်မှာ3ယောက်ပေါ့ထန်တာမှာ1ယောက်မတူပီမှာ1ယောက်အခုကန်ပလက်မှာ1ယောက်3ယောက်ပေါ့နော်ဖန်စီပြီးတော့တက်ခံရတာပေါ့ခါခါမှာ1ယောက်ပတ်စတာ1ယောက်အိမ်ကိုပိတ်ခံရတယ်
သာပြင်စီရေးပရိပခါတွေဖြစ်နေစဉ်တွင်နေရက်ကနေတိတ်ဆောင်နေရတဲ့အတင်းတော်ဒါဝင်ရှိသူတွေလည်းအများအပြားရှိတယ်လို့ဒေသခံသူကပြောပါတယ
်အလုံးကြည့်ကြပါပဲအံတမန်တို့ဖက်ကလည်းကြည့်ကြတယ
်ချင်းပြည်နယ်မှာစစ်ကောင်စီတပ်နဲ့ချင်းကာဝေး CDF တပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်မှုဖြစ်စဉ်တွင်ကလေးငယ်တွေအမျိုးသမီးတွေပါဝင်လူဦးရေ9000ကျော်စစ်ဘေးတိတ်ဆောင်နေကြတယ်လို့လည်းချင်းဒုက္ခတွေကော်မတီတွေရဲ့ရှင်းနေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ပါရှင်ဗုဒ္ဓဖုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ဒီ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့ virus မျိုးကွဲတစ်တွေဘလို့စင်ပွားဖြစ်ပေါ်လာတယ်လဲဆိုတာကိုကြည့်ကြရအောင်ပါ
။ virus mutation virus ပိုးမျိုးရိုးဗီဇပြောင်းလဲမှု virus ပိုးတစ်မျိုးဟာလုပ်ငန်းတာဝန်ညွှန်ကြားချက်တွေပါဝင်တဲ့မျိုးရိုးဗီဇမှာအပြောင်းအလဲဖြစ်ပြီးဆိုရင် virus ပိုးအတွင်ပြောင်းမှုဖြစ်ပါတယ်။လူခန္ဓာကိုယ်လိုလက်ခံနေရာတနေရာတည်းဝင်ရောက်နေထိုင်ပြီးသူ့ပိုးတွေစာတိုးများပြားအောင်ပွားနေပြီးဆိုရင်ပိုးဗီဇပြောင်းမှုဖြစ်ပေါ်ပါတယ်။ပိုးပွားနေချိန်မှာအဲ့ဒီပိုးရဲ့မျိုးရိုးဗီဇကိုပုံတူကူးယူရပါတယ်။ဒီလိုကူးယူချိန်မှာတခါတလေအတိမ်းဆောင်ဖြစ်နိုင်တာပါ။မျိုးရိုးဗီဇတစ်ခုရဲ့ဘယ်နေရာမှာအမှားယွင်းဖြစ်လဲဆိုတာပေါ်မူတည်ပြီးဒီပိုးဆက်ပြီးအသက်ရှင်နိုင်မလားဆက်ပြီးပွားများနိုင်အောင်မလားဆိုတာဖြစ်စေပါတယ်ဗိုင်းရပ်စ်ပိုးတိုင်းကတော့တခုမဟုတ်တခုပြောင်းလဲမှုရှိပါတယ်တချို့ဗိုင်းရပ်စ်ကပိုးမြန်မြန်ပြောင်းလဲတတ်တာပါဒီလိုတိမ်းဆောင်ဖြစ်ရင်အများစုကတော့ဗိုင်းရပ်စ်ရဲ့ဂုံတက်တိကိုရိုက်ခတ်မှုမဖြစ်ပါဘူးပြောင်းလဲမှုဖြစ်စေကဗိုင်းရပ်စ်ကိုအားပြော့စေဒါမှမဟုတ်ပိုးကူးဆက်မှုအားကောင်းစေတဲ့ဘက်ကိုရောက်သွားစေနိုင်ပါတယ်ဥပမာဗိုင်းရပ်စ်ပိုးမျက်နှာပင်ကပရိုတိန်းတွေဟာလူရဲ့ခုခံအားစနစ်ကိုလက်စီလဲစေတာတံပြန်နိုင်စီတာမျိုးလှုပ်သွားနိုင်တဲ့အကြောင်းလည်းဖြစ်တယ်ဆိုရင်တော့တိတ်ကိုအနေကြီးပါတယ်ကိုဗစ် -19 ပိုးကို2019ခုနှစ်အကုန်ပိုင်းမှာတရုတ်နိုင်ငံကနေစတင်တွေ့ရှိပြီးကြတဲ့ကိုဗစ် -19 ဖြစ်စေတဲ့ SARS-CoV-2 ပိုးမှာမျိုးဗီဇပြောင်းလဲမှုတွေအများကြီးဖြစ်တာတွေ့ရပါတယ်
ဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အသားငါမပါပဲတက်တလွတ်အစားအသောက်တွေကဘာတဝမ်းမှာရေပန်းစားလာတာနဲ့အမျှ plant based လို့ခေါ်တဲ့ protein တက်ပါတဲ့ဟင်းသီးဟင်းရွက်အခြေပြုအစားအသောက်ထုတ်လုပ်မှုကလည်းတဖြည်းဖြည်းနဲ့ကျေပြန့်လာနေပါတယ်။ဒီအကြောင်းကိုဩစတြေးလျနိုင်ငံ Queensland တက္ကသိုလ်ကသိပ္ပံပညာရှင်တချို့ကလည်းသုတေသနပြုလေ့လာနေကြပါတယ်။ AP သတင်းကိုအခြေခံပြီးတော့နန်းလောင်ကပြောပြမှာပါရှင်။
Queensland ပြည်နယ်အလဲပိုင်းဟာသရစ်ဆန်မွေးမြူရေးလုပ်ငန်းအဓိကလုပ်ကိုင်တဲ့နေရာဖြစ်ပေမဲ့လို့အခုတော့အပြောင်းလဲတွေဖြစ်မဲ့အလားအလာတွေတွေ့မြင်နေရပါပြီ။စင်ကောင်းပဲစိုက်ပျိုးရေးလုပ်ငန်းလုပ်ကိုင်သူ Neil Jensen ကအခုလိုပြောပါတယ
်။ It looks as though it is a market that is continuing to
ဒီဈေးကွက်ကရှေ့လျှောက်ကျေပြန့်လာမယ်ဆိုတာသိကြပါရဲ့
။ဘီလိုလာမျိုးအနေက Dexalia အရမှာစင်ကောင်းပဲစိုက်ပျိုးရေးလုပ်ကိုင်နေတဲ့ Jensen ကတော့ protein တက်ပေါ်ကျွဲဝါတဲ့တသက်လို့အစားအသောက်တွေရေပန်းစားလာမယ်ဆိုရင်သူရဲ့အသီးနှံတွေစေကောင်းရလာမယ်လို့မျှော်လင့်နေတာပ
ါ
ဒီကလို့ရှာမှုပေါ်ခြေခံပြီးတော့ပြောရရင်တော့ဒီလိုအစားအသောက်တွေလာမယ့်နှစ်တွေအတွင်းမှာအတော့ကိုတွေးကြလာနိုင်ပါတယ်အဲ့လိုတွေးကြလာမယ်ဆိုရင်လည်းနောက်ဆုံးဇင်းနှုန်းအပေါ်မှာပဲမူတည်နေပါတယ
် Brisbane မြို့ Queensland တက္ကသိုလ်ကအာယုံခန့်အသက်ပညာဆိုင်ရာသိပ္ပံပညာရှင်ဖြစ်တဲ့ပါမောက်ကဟက်တာ Smith ကလည်းအခုလိုသုံးသပ်ပါတယ
်they want options that are more sustainable. They want more options.
ဖာတန်ရီဘက်ကရွေးချယ်စရာတွေရှိရမျိုးကိုလိုလားကြပါတယ်။ရေရှည်လဲခံမဲ့ရွေးချယ်စရာမျိုးကိုသူတို့လိုချင်ကြတာပါ။ကိစ္စံတွေအရေးအလေးထားတဲ့အနေနဲ့အသားငါအခြေပြုမဟုတ်တဲ့စားတောက်စရာတွေကိုလိုလားကြပါတယ်။ဘာမော့ခ်စမစ်ကတော့အသားငါလိုအရသာမျိုးထွက်တဲ့အသီးအရွက်အခြေပြုအစာအသောက်တွေထုတ်လုပ်ဖို့ဖန်တီးနေသူဖြစ်ပါတယ
်။ juicy and elastic in the mouth and can we mimic that in plant proteins?
အသားညပေါင်မုတ်တစ်ခုကိုစားလိုက်တဲ့အခါဂရင်းထဲမှာအရေရှွမ်းနေတဲ့အရာသာမျိုးဖြစ်နေစေတဲ့အခြေခံသိပ္ပံပညာကိုအရင်ဆုံးသိဖို့လိုပါတယ်။အဲ့လိုအရာသာမျိုးဖြစ်အောင်အပင်တွေစီးကရတဲ့ protein တန်နဲ့ကျမတို့ဖန်တီးထုတ်လုပ်လို့ရသလားဆိုတာကိုလည်းလေ့လာရမှာပါ။အသားငါးတွေရဲ့အရာသာနဲ့အတိအကျတူတဲ့စားစရာမျိုးဖန်တီးနိုင်အောင်လို့ပါမော့ခ်စပင်နဲ့အတူလှုပ်ကင်နေတဲ့ Queensland တက္ကသိုလ်ကသိပ္ပံပညာရှင် Jason Stroke ကလည်းအခုလိုပြောပါတ
ယ်။sort of a startup culture if you like in this
ဒါတော့ကိုစိတ်လှရှားစရာကောင်းတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါကယဉ်ကျေးမှုအသစ်တစ်ခုစတင်လိုက်တဲ့ဖြစ်ရမှုလို့ပါ။ဒီနေရာကနေသီးနှံအသစ်တွေလည်းထွက်လာနိုင်သလိုစိုက်ပျိုးရေးလုပ်ငန်းအသစ်တွေလည်းပေါ်ထွက်လာနိုင်ပါတယ်။စိုက်ပျိုးရေးသမားတယောက်အနေနဲ့လည်းအခွင့်အလမ်းအသစ်တွေပေါ်လာတဲ့အတွက်ဝမ်းသာတင်တဲ့ကိစ္စပေါ့ဗျာ
။ plant based အသီးနှံအခြေပြုအစားအသောက်တွေကိုလူကြိုက်များလာနေပါပြီ။ဒါကြောင့်လဲလူသားတွေကိုရောကဘာကြီးအတွက်ပါအကျိုးရှိစေမယ့်အသီးအနှံအခြေပြုအစာအသောက်တွေရဲ့ရှိအနာဂတ်ကောင်းတွေကိုလည်းတွေ့မြင်နေရပြီဖြစ်ပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကလည်းနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့ညာဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 Juru, Channel Tiana Satonogan, Penu Jishu Mari. Juru Penu Mutes Chalaku, View in Yama Internet Samianane, View in Yama Facebook Samianaroma, Popjatamarisi. Namanaya, the eight that is the name and the Pupinango, Lurumisu, a Yalakevarino.
Dr. Bunin in a key, viewing your mavai, seeing you, select this anniversary. Nemasa no jay in the net, town nai quavarishi. A good duty abai nai wet dre, a person canary go, select this at it, Camaro.
Kid it, so look. Oh, D. B. Jami, so in Eddie Hago, some Zambo, my friend Lanica, Yulio Dobby, Ballas of Hulon Yuyi, the Nintan Island Yuyi, or Hulon Yuyi, or the Ninamai Lon Yuyi, Yiyo.
Kagaro, a yin the dim media, gansi, a poem how Unin Joga, view ego, Piodaraba, Nemanangama, Anna, thanks, gansiga, Pimeta, Nini, the dim media, the Marie, Chini, down, Dintiatare, Inga, Nya, Sunigan, C single, Tomine, Kama, a piso, Nasi Abu Shibare, Gabardalwa, Tuja Samya, the dinya, C single, Tamaru, Tisamawa, Akuro, American Nangayi, down, Tigansia, C single, a yezo, Tishu, Nasi Jaya, Amashi. Lungate, the name of the Dwayne Tacate, the Listen the Mountain, Kayare, American, Titanzu, Pinere, Ma, Gese Shabwe Yiri, Salonibare. Tamara Joe Bidenaro, Eddie did that Shuma, Titanzu, Ajebo, Chini, Jinagedi, Lu Etta, Alongu, Guni, Taupan, Bedwame, Jau, Gadibi, Josu Tavare, Akulu, Agent Lare, Sanya Dima, Lure, Tainia Chibi, Yesin me, Abu Tolu Bede, Hitayo, Mashibe, Nitai Nita Yavare, Viewe the Rindao, Eric, Aversa di Bebo Tare the Ringu, Guanga, Jobja Mavashi.
Listen among and Canary, American Pinet Choma, Lurie doesn't eat this on the Vare, Kentucky Binema, Lucius sell out this on the P. Kese Shapuy Salon Nizema, DE to a dollar where she de Lu, Town Shiduriga Kaman Tavare, Piranzu Evo Chine, Sima Kangway Agency, FEMA, GAK, DN Chris Wega, ABC This Week, Sizema, Agulu Pioare.
We really want to make sure that we find anybody who still might be trapped in the
ပြည့်စည်ပုံတွေကိုရှင်းလင်းရမှာကြားနိုင်မယ်။အဲ့ဒီအောက်မှာပိတ်မိနေတဲ့သူတွေကိုတိတိကျကျရှာဖွေသွားပါမယ်။လက်တလုံးခုနားစရာရေရှည်မှနေစရာအိမ်တခြားလိုအပ်တာတွေအားလုံးအပြင်ပြန်လည်ဒူတော်နဲ့အခါမှာလည်းဖြည့်စည်ကူညီဖို့ဦးတည်လှုံ့ဆော်သွားမှာပါ။အာကန်ဆော့နဲ့ကန်တကီပြည်နယ်မှာလေဆင်နှာမောင်းတံမခံရခြင်းနဲ့ခံရပြီးချိန်ကောင်းငင်ကနေနှိုင်းယှဉ်ရိုက်ကူးထားတဲ့ပုံတွေမှာအပြည့်အ Press အစီအစဉ်မှာအခုလိုပြောပါရယ်
We open warming centers. We had 13 open. Only 6 are still open.
ကံကောင်းထောက်မှပြီးလေးစင်းနှောင်းတန်ဓာတ်ရိုက်မထီးတဲ့သူတွေကသူတို့တီးတဲ့လူပဲဖြစ်ဖြစ်မတီးတဲ့လူပဲဖြစ်ဖြစ်အဲ့ဒီသူတွေကိုလက်ရှိဖွင့်ထားစေစင်တာ6ခုမှနေရာချထားပေးပါမယ်။မယုံကြည်နိုင်စရာကောင်းလောက်အောင်ဒီဒုက္ခကြုံခဲ့ရသူတွေကိုကျွန်တော်တို့ကူညီပေးသွားမှာဖြစ်ပြီးတော့အရာရာကိုပြန်ထူထောင်သွားပါမယ်
။လေးစင်းနှောင်းတန်ခံရတဲ့ပြည်နယ်တွေကကန်တကီပြည်နယ်တစ်ခုသာအရေးပေါ်အခြေအနေကြီးညာခဲ့ရတာပါ။အခုခါမှာရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်သား100လောက်ဟာကန်တကီမှာတာဝန်ထမ်းဆောင်နေတယ်လို့ဖီမာအကြီးအကဲကပြောပါတယ်။ဒါပေမဲ့လည်းအသက်မတည်ပဲကျန်သူတွေကိုဘေးအန္တရာယ်ကင်းကင်းနဲ့အပျက်စီးတွေကြားထဲကဆွဲထုတ်ဖို့ကတော့စိန်ခေါ်မှုတစ်ရက်ဖြစ်လိမ့်မယ်လို့ပြောပါတယ်။
Severe weather that happens in these cold months it just
ခုလိုဧည့်သည်လာရီမှာရာသီဥတုဆိုးရတာကပိုးပြီးဒုက္ခတွေ့စေပါတယ်။ဒါကြောင့်ဘေးဒုက္ခကြုံနေသူတွေအတွက်လုံခြုံပေးကင်းတဲ့နားခိုစရာတွေဖန်တီးပေးထားပြီးတော့သူတို့လိုလေသည်မရှိအောင်ဦးစားပေးဆောင်ရွက်နေပါတယ်
။မုန်တိုင်းနဲ့ခံခဲ့ရသူတွေရင်ဆိုင်ရမဲ့ဘေးအန္တရာယ်အကြောင်းနဲ့အနာဂတ်မှာဒီလိုသဘာဝဘေးဒဏ်ရဲ့တည်ရောက်မှုကိုတိတ်ဆူဆူရွရွရမခံရအောင်ဘလို့ကာကွယ်မလဲဆိုတာနဲ့ပတ်သက်ပြီးပညာပေးဖို့အဖီမာအရေးပေါ်အခြေအနေစီမံခန့်ခွဲရေးအေဂျင်စီအနေနဲ့ဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းသူကပြောပါရတယ်။တောက်ကြတဲ့စနေနေ့တွေမှာတိုက်ခတ်ခဲ့တဲ့ဆူရွားလုံးနဲ့မုန်တိုင်းဒဏ်ကိုပြည်နယ်6ခုမှရင်ဆိုင်ခဲ့ရပြီးကနကီပြည်နယ်မှာဆိုရင်ဒေသနှမောင်းဟာကီလိုမီတာ300ကျော်တလျှောက်ပွေနှောက်သွားခဲ့ပါတယ်ခင်ဗျာ။
ပတ်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ကျမတို့ဆက်လက်ပြီးတော့အပတ်စင်ကဏ္ဍတွေကို
မတင်ဆက်ခင်မှာဒီကာကွယ်ဆေးထိုးတာနဲ့ဒီလူခန္ဓာကိုယ်ရဲ့ဒီခန္ဓာစွမ်းခုခံစွမ်းအားတွေအကြောင်းကိုကြည့်ရှုနားဆင်ကြရအောင်ပါရှင
်လူခုခန္ဓာရဲ့ဗိုင်းရပ်စ်ဒါမှမဟုတ်ဘက်တီးရီးယားရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ကလစီတွေကိုတိုက်ခိုက်ပါရင်ဒါကိုယောဂါကူးစက်မှုလို့ခေါ်ပါတယ်ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစနစ်ကသိရှိပြီးသွေးဖြူတွေတုံးလို့ကာဝေးရင်းနှီးလဲနှမျိုးနဲ့ခုခံပါရင်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံရတယ်ဖြစ်ပါရင်ဒီမှာဖန်ဆာဆဲလ်တွေကအဓိကပါသူတို့ကကိုယ်ခန္ဓာရဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါမျိုးပြီးဖျက်ဆီးပစ်တာပါဖန်ဆာဆဲလ်တွေကဖန်ယူအစိတ်အတောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါရင်ဒါနဲ့ရင်မလုံလောက်ပါဘူးဒီမှာသွေးပြူဆဲလ်တွေလိုအပ်ပါရင်ခုခံဆဲလ်တွေဖြစ်ပြီးတော့သူတို့ကဇီဝအမှတ်သားကိုချိန်ပြီးတော့ရန်သူကိုခွဲခြားတည်ပါရင်သွေးပြူဆဲလ်တွေကဗိုင်းရပ်စ်တို့ဘက်တီးရီးယားတို့ကိုတိုက်ခိုက်တာပါရန်သူဇီဝအမှတ်သားကိုတွေ့ရတဲ့သွေးပြူဥတွေအရေအတွက်ပွားလိုက်ပါရင်ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါရင်ပရိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမှတ်သားအတိုင်းလိုက်ရှာပိုးတွေကိုစွမ်းတင်အောင်လုပ်နောက်ဖန်ဆာဆဲလ်တွေကဖြောက်ဖျက်ပေးလိုက်တာပါတီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေပြီးတော့ထိခိုက်တဲ့ဆဲလ်တွေကိုဖျက်ဆီးပစ်ပါတယ်ဒီမှာပြဿနာကယောဂပိုးရဲ့ဇီဝအမှတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေရပဲဖြစ်ပါရဲ့ပိုးကုဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးပြူဆဲလ်တွေကဒီပိုးကိုမှတ်ထားလိုက်ပါရဲ့ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါရဲ့ရောဂါပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြင်မြန်လက်ဦးမှုယူပြီးတော့တိုက်ထုတ်ပါရဲ့ကာဝေးဆေးကလည်းခုခံအားစနစ်ရဲ့မှန့်ညံကိုအသုံးချထားတာပါကာဝေးဆေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါတယ်။ယောဂဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါရင်ဒီမှာကာဝေးဆေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂပိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှန့်ညံဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဦးတွေကအချိန်ကြာလာတဲ့နေ့များပျောက်သွားတယ်လို့တခါတလေကာဝယ်ဆေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်ကိုကျော်ကျော်သိန်းအပတ်စဉ်တင်ပြနေတာပါမြန်မာနိုင်ငံမှာအာနာသိန်းစစ်ကောင်စီကပြစ်မှတ်ထားနှိမ်နင်းနေတဲ့အထက်သတင်းမီဒီယာသမားတွေလည်းပါနေပါတယ်ဒီအခြေအနေအောက်မှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုအများပြည်သူအမှန်အတိုင်းသိအောင်တင်ပြနိုင်ဖို့ရာအခက်အခဲတွေလည်းကြုံတွေ့နေရတာပါမြန်မာနိုင်ငံရဲ့အခြေအနေတွေကိုအမှန်တိုင်းတင်ပြနိုင်ရေးတည်င်းစားသုံးသူတွေထားရှိတဲ့သဘောထားစရာရီနဲ့ပတ်သက်ပြီးတော့အရင်တည်င်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းတက်ဦးဖြစ်တဲ့ဦးမြင့်ကျော်ကိုပြီးခဲ့တဲ့အောက်တိုဘာလထဲမှာကိုကျော်ကျော်သိန်းဆက်သွယ်မင်းမြန်းထားတဲ့တဲ့ကကောက်နှုတ်ပြီးတော့ပြန်ပြီးထုတ်လင်းလိုက်ပါရရှင
်ဦးမြင့်ကျော်ဒီဝေနဲ့ဆက်သွယ်မင်းမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန
်းဟုတ်ကဲ့ဆိုတော့ခုနကကိုမင်းကျော်ပြောသွားတဲ့အချိန်လေးအောက်မှာပေါ့နော်ဟလာဖန်ခံထားတဲ့လူတွေရှိနေစေတရားစွဲခံထားတာတွေရှိနေစေလက်ရှိလည်းပဲအင်တန်ကြီးမားတဲ့ဟလာချင်းချောက်မှုနဲ့ပြည်အားကြီးအခြေအနေကရှိနေတာပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးအောက်မှာတိုင်းပြည်တွေမှာအမှန်တကယ်ဖြစ်ပျက်နေတာတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းတကယ်အဖြစ်မှန်အတိုင်းအများပြည်သူသိဖို့အတွက်ရေးသားထုတ်လွှင့်နိုင်တဲ့အခြေအနေရှိနိုင်ပါသေးရဲ့လားအဲ့လိုဖြစ်နိုင်ချေရှိနေပါရဲ့လားအဲ့လိုတင်ပြနေနိုင်ကြတယ်လို့ရောကိုမင်းကျော်မြင်ပါလားခင်ဗျာ
အခုအချိန်တွေကတော့ပြန်နှိုင်းရှင်းလိုက်မယ်ဆိုဒီဖေဖော်ဝါရီလတည့်ရက်နေ့မတိုင်ခင်နဲ့အချိန်နေနဲ့ရှင်းလိုက်ရင်တော့ဟိုအများကြီးအခွင့်အလမ်းတွေကဟိုယုံနေသွားပြီပြောပြောမှာနော်ခွင့်အလမ်းတွေယုံနေသွားပြီဆိုတော့တရင်ချက်လက်မေးဖို့လည်းယုံနေသွားတယ်တရင်ဖြစ်တဲ့အဖြစ်ဖြစ်နေရာကိုတွားပြီးတော့မေးမြန်းစုံစမ်းဖို့အဲ့လိုဖြစ်တယ်ဆိုရင်မြို့ပဲဖြစ်စေဖြစ်တယ်ဆိုရင်မြို့ရက်ွက်ပဲဖြစ်စေဖြစ်တယ်ဆိုရင်လမ်းပဲဖြစ်စေပေါ့နော်အဲ့လိုဒေတာပဲဖြစ်စေအဲ့ဒီလိုတွားဖို့အခွင့်အလမ်းတွေကအခုချိန်မှာတော်တော်လေးကိုမရှိသလောက်ဖြစ်သွားတယ်ဆိုတော့ဒီဟာကျွန်တော်တို့ကသတင်းချက်လက်ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာခွင့်လန်းတွေကဟိုရုပ်လျော့သွားပြီဘာလို့လဲဆိုတော့ခုလုံညုံကြီးသတင်းထမ်းနိုင်လုံညုံကြီးရောခုလုံညုံကြီးရောသတင်းသမိုင်းလုံညုံကြီးရာအရေးကြီးတော့ဆိုတော့ Now the checker any hagule blue hola di hane but the challenge tap mabus win it. She may do the mapiare see it, or down she did the mapiare see it. One of Pongue Tare Hari, that's I need to be down she did Pongue Mapiare see it. So any malay, the intellectual, Susan and Yamarango, Canada de Tassi Yashire. Not good, so do your the platform body, the internet. Mayimala, Pomima, Sazama, Pomjamala, Radio Mala, Mala, TV Mala, Apla Pongale, a candidate, the Shila at the Voshide, Pomation of Surabono, or in an Maro, Labi Taiko, Peter, Blolo, Garajoare, not for a Diha, but Yale, Bedin Tanale, Sureha, Yoko, Didin Tolavi, and Nama, any new machine, any Yako machine, any data machine, the Rina, we could cut some cheaper, or Sissy Minion, the PRP, Loto. So, in the area, Hamale, a cake, so, Lolo, so, Migum, dirty, I know, a yin loma, the iron long, long nine gated look join a gulum in a haga, a chelemane, tea, chini, good again, nale, on Timbiana in a haga, the genome, molitano, Kepia Chesu, Lisa, and no temu, no, the yin, you dread the air of poor year of Niai, the gay, the gay nale, the chelete, good people.
ဒီချက်လက်ကိုခွင့်ပြုချက်ပို့ဆိုရဲခွင့်လန်းကတော့ကျွန်တော်ထင်တယ်၄၀အောင်လောက်ပဲရှင်းရနေပေါ့နော်၆၀အောင်လောက်ရောက်သွားတယ်လို့ကျွန်တော်တို့ကျွန်တော်အမြင်ပြောတော့ဟုတ်ကဲ့ဦးမင်းကျော်ပြောနေတယ်ကျွန်တော်ကောင်းတယ်မှာတွေ့ဝင်တာပါလေဆိုတော့ထက်ဝက်အောက်ဟလာတရင်ကိုတကယ်ဖြစ်ဖြစ်နေတဲ့ဟာကိုလုံးဝပတ်စစ်ပေါ့နော်စီစီငူးငူးတင်ပြနိုင်တဲ့ယာကိုင်းတော့ကထက်ဝက်အောက်ရောက် ဒီတစ်လက်ဒီလိုမှာမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဟလာတိုင်းပြည်ရဲ့ရေးရည်နဲ့ပတ်သက်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ရမှာအများကြီးထိခိုက်သွားနိုင်ခြင်းရှိတယ်လို့ကျွန်တော်အဲ့လိုအတွေးဝင်မိပါတယ်ကိုမျိုးကျော်ဘယ်လိုသဘောရလဲ
မှန်ပါတယ်အခုကလူတို့ကလည်းတုံတရားဖြစ်ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့ဟာတကယ်ချက်လက်တွေဟိုဟလာဟိုမှန်ကန်တဲ့ချက်လက်တွေဟိုမတူတဲ့ရှုထောင့်တွေဟိုမတူတဲ့အမြင်တွေအဲ့လိုဟာမျိုးတွေနောက်ဆက်တော့ဟိုဒီဟာနဲ့ပတ်သက်တဲ့ကဲဖြတ်ချက်လိုမျိုးတွေပေါ့နော်ဟိုတက်ဆိုင်နားလေအဲ့ဒါမျိုးတွေရဖို့ကတော်တော်ကိုခက်ခဲသွားတယ်ဟိုမပြောရေးမဆိုရေးကြတော့ပေါ့နော်ဥ င်းစားပြီးတော့ဟို risk ကိုစဉ်းစားပြီးပြောကြတဲ့ဒီအချက်စင်စားချက်ဆိုအနေနဲ့များရှိတယ်ဆိုတော့အဲ့ဒီအနေအထားမျိုးမှာစောစောပြောတဲ့လူလူပြိတက်စီအများကြီးကိုရောက်ဖို့ကပို့ပြီးတော့နေပါသွားတဲ့သဘောရှိတယ်ဒီအချိန်မျိုးအောက်မှာတော့ဟိုထိခိုက်ခံစားရတာလူလူလည်းထိခိုက်ခံစားရတယ်နောက်ဒီအဖြစ်အပျက်မှာသက်ဆိုင်ရာပါဝင်နေတဲ့သူတွေအားလုံးလည်းထိခိုက်ခံစားရတာပဲသို့တော့တခါလီမှာကိုတိကျင်နေကိုကြားကျင်နေဟာကိုကြားနေရလို့ဟိုဝမ်ဟိုကျင်တတ်တာတစ်ပိုင်းပေါ့နော်ဒါပေမဲ့အဲ့ဒီဟာကမှန်ကျင်လဲမှန်မယ်မှားကျင်လဲမှားမယ်တခါလီမပြည့်စုံတာလည်းဖြစ်ဖြစ်နေမယ်ဆိုတော့အဲ့ဒီအခြေအနေမျိုးကိုရောက်နေတယ်ပေါ့နော်ကျွန်တော်တို့ကတော့
ဆိုတော့ကိုမင်းကျော်အဲ့လိုပြောနေတယ်ကျွန်တော်ကောင်းတယ်မှာတစ်ဆက်သေးမိကွန်းပေါ်တော်ကပါလဲဆိုတော့ဟလာဒီဘက်မှာကြတော့လည်းပဲဒီအနာသိစစ်ကောင်စီကနေပြီးတော့ထုတ်တဲ့ဒိန်းတွေကိုရေးလို့အလွှင့်လို့ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်။အခါစစ်ကောင်စီရဲ့ဒိန်းစာရှင်းလင်းပွဲကိုတက်မလားမတက်ဘူးလားဆိုတော့မှအခြေတင်ဖြစ်ခဲ့ဘူးလားကိုမင်းကျော်ကိုယ်တိုင်လည်းသိပါတယ်။ဆိုတော့ကဒီစစ်ကောင်စီကထုတ်တဲ့ဒိန်းတွေကိုဒိန်းထဏာတွေကနေပြီးတော့ဟလာပြန်ပြီးတော့ရေးသားထုတ်နေကြတဲ့ပုံမှာကိုမင်းကျော်ဘယ်လိုယူဆပါသလဲ။ဒါတွေနဲ့ပတ်သက်တဲ့ဝေဖန်ချက်တွေပေါ်ရောဘယ်လိုများမြင်မိပါသလဲ။ဆိုတော့နောက်တစ်ဆက်တည်းမှာပဲဟလာဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမျိုးမှာဟာတည်င်းဆိုတာဘယ်မှရှိရဘူးဘယ်အားလုံးရဲ့အသံတွေကိုညံ့ညတ်တတယထာဘူးတာကြာကြာလက်မလိုက်ဖင်းနဲ့ဈေးသားဖော်ပြထုတ်လွှင့်ရမယ်ဆိုတဲ့ဒီတည်င်းမီဒီယာရဲ့အဓိကစီမင်းစည်းကမ်းတွေကတစ်ခုပေါ့နော်ဒီစီမင်းစည်းကမ်းကိုရောဆက်ပြီးတော့ကင်ဆယ်လုပ်ဆောင်ဖို့တင့်မတင့်ဆိုတဲ့အမြင်ပေါ်မှာရောကိုမြင့်ကျော်ဘယ်လိုများသုံးသပ်မိတယ်
ဟုတ်ကျွန်တော်အမြင်ပြောရရင်တော့ဟုတ်လား professional နေရှင်လို့ခေါ်ရဲပေါ့နော်ဒီဟိုဒီတည်င်းအလုပ်ဆိုတဲ့ဟာကဒီတည်င်းပညာတည်င်းအလုပ်တည်င်းသမားရဲ့ဝတ္တရားတည်င်းသမားရဲ့တာဝန်ဝတ္တရားပေါ့လीအဲ့ဒီအပေါ်မှာရက်တီကင်ဆွဲမယ်ဆိုရင်တော့ဘယ်မလိုက်ရဘူးဆိုတဲ့ဟာကအခုချိန်မှာလည်းကင်ဆွဲရမှာပဲပေါ့နော်ဒါကျွန်တော်ရဲ့ဟိုအမြင်ဒါပေမဲ့ဒီဟာကအခုချိန်မှာလူကြိုက်နေနေမဲ့သဘောလေဟိုကျွန်တော်တို့နားလေတယ်ဒါလည်းသိတယ်အခုချိန်မှာပါလဲဆိုတော့ဟ ဟိုဒီနိုင်ငံရေးရဲ့ဟုတ်လားဒီဟာကိုဟိုမီဒီယာပါဒီဘက်ကိုခြံဆွဲရမယ်ဆိုတဲ့ယူဆတွေလည်းရှိတယ်ဒီဟာကဟိုတူဦးချင်းဟိုစိတ်ဆန္ဒတွေလည်းဟိုခံစားချက်တွေရှိတာလည်းကျွန်တော်တို့နားလေနောက်တစ်ဖက်မှာဟိုဒီဝါရဖြန့်ချီရေးလို့ဟာမျိုးอ่ะဒီအချိန်မှာဟိုအားလုံးဘက်ပေါင်းစုံကဟိုလှုပ်ကြမှာပဲပေါ့နော်သို့တော့မီဒီယာကဒီမီဒီယာရဲ့ဟိုအတတ်ပညာမီဒီယာရဲ့ညီရွယ်ချက်စောစောပြောတဲ့ဟိုပြည်ကြည့်ဆုံးတဲ့ရှူတောက်အမှန်ကန်တဲ့အချက်လဲတိကျတဲ့အချက်လဲအဲ့ဒီဟာမျိုးတွေနဲ့ပြီးဖို့ဆိုတဲ့ဟာကိုတော့ဒီစံကိုတော့ဟိုဒီအချိန်မှာလဲဟိုပြောင်းလဲဖို့တော့မသင့်ဘူးလို့မြင်တယ်ပြောင်းလဲသို့တော်လဲဟိုယူဆချက်တွေဟုတ်လားတိမ့်ညွတ်မှုတွေဟိုရင်နီးဘယ်လိုကောင်းလဲရိမ့်တာတော့တိမ့်တာတော့ဒါတွေကတော့ရှိမှာပဲပေါ့နော်အဲ့ဒါမျိုးကတော့နားလေတယ်သို့တော်အချက်လဲအပြင်တော့ဟိုတိကိုတော့ဟိုတိခွဲလုံးလို့မရဘူးတိကိုနှင့်လည်းလုံးလို့မရဘူးပေါ့နော်ဒါကတော့သတင်းစာပညာမှာဒီဟာကိုဒီကိန်းကနန်းနေဒီအချက်လက်တွေမှန်တဲ့ဟာဟိုအချက်လက်ကိုပြောင်းနေတာတွေအချက်လက်တွေကိုဖုံးကွယ်တာတွေလိမ့်နေတာတွေဒါတွေကတော့သတင်းစာပညာကတော့ဟိုခွင့်မပြုသို့တော့ဟိုခံစားချက်တွေနဲ့ဟောလာနီးစပ်တာတို့ဟိုဒီဘက်ကိုကြိုက်နှစ်သက်တာတို့ဒါမျိုးတွေတော့ရှိနိုင်ပါတယ်ဒါကလူတွေလောက်ကြတဲ့အပိုင်းပဲမို့လို့ပေါ့နော်
โอเคဆိုတော့ကျွန်တော်ခုနမေကုံးကရောသွားတဲ့ခါကျတော့ကျွန်တော်မေကုံးပထမပိုင်းလေးကျွန်တော်ပြန်ပြီးတော့ကောက်ပြီးတော့ဆိုပြီးတော့သဘောထားကျွန်တော်ဆက်တည်ပြရစီကျွန်တော်ခုနပထမပိုင်းကဒီစစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးသားထုတ်လင်းနေကြတာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတဲ့ကိစ္စနောက်တစ်ခါဒီစစ်ကောင်စီရေးတဲ့စစ်ကောင်စီကထုတ်တဲ့သတင်းတွေကိုရေးတင်သလားမရေးတင်ဘူးလားထုတ်လင်းတယ်လားမလို့မထုတ်လင်းနေဘူးလားဘုမိကျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ဟိုသတင်းအချက်လက်တွေဟိုဖြစ်နေသေးရွေးတော့ဒီအချက်လက်တွေကိုကိုဟိုစီစစ်ဖို့လိုတာပေါ့နော်စီစစ်ဖို့ဆိုတော့ဒီကပြောတဲ့အင်္ဂဏန်နေမှန်ရလားသူတို့ပြောတဲ့ဒါကိုလှုပ်ဆောင်နေပါပြီဆိုတဲ့ဟာတွေကမှန်ရလားဟိုကိရိမမှန်ဘူးဆိုရင်လည်းဒီလှုပ်ဆောင်နေတဲ့ဟာတွေမမှန်နဲ့ဟိုတစ်ဖက်ကဒီအငြင်းဆိုတာလေကိုကတော့ဟိုတွားချိနိုင်တဲ့ဟာမဟုတ်တော့လေဒီဟာဟိုတိတဲ့လူဒီဟာဒီအချက်လက်တွေနဲ့ပြန်ပြီးတော့ဒီလိုတော့ပြောတယ်သို့တော့ဒီဟာကတော့တကယ်ငြင်းပြန်မှာတော့ဒီလိုဖြစ်နေတာအပြင်မှာတော့ဒီလိုဖြစ်နေတာမဟုတ်ဘူးဒီသဘောမျိုးနဲ့တင်ပြရမှာပဲလို့ကျွန်တော်မြင်တယ်ဟိုပြောတဲ့ဟာတွေအားလုံးဟိုရေးစရာမလိုဘူးပေါ့နော်ဒါသတင်းသမားတွေသတင်းပညာမှာသင်ထားတဲ့အတိုင်းပါပဲဟိုဒီအချိန်မှာတော့အချက်လက်တွေဖြစ်နေနေများဒီဟာနဲ့ပတ်သက်လို့ဟုတ်လားဟိုရင်းနေဖြစ်နေပြန်တော့ကိုက platform မပေးပြီးဖို့ပေါ့နော်တစ်ဖက်ရဲ့ဟို loud speaker လို့မဖြစ်မိဖို့တော့ဒါတော့ရေးကြည့်ပါတယ်ဒါကတော့သတင်းသမားရဲ့ကိုဟိုရင်းဟို platform နဲ့ကျင့်ဝတ်ဆိုင်ရာဟောသတင်းအတတ်ပညာဆိုင်ရာဟောဒါတော့တိတိကျကျအောင်လည်းနောက်လို့ရတယ်ဟ
ုတ်ကဲ့လက်ရှိအချိန်နေမှာဟလာတရင်ကိုကျွန်တော်တို့ industry ရဲ့စကားနဲ့ဆိုတရင်ကိုစားသုံးသူပေါ့နော်တရင်လောကရဲ့သုံးနှုံးရဆိုတရင်ကိုစားသုံးသူဟလာမြန်မာတရင်နေလဲဆိုတာမြန်မာလူတုမြန်မာလူတုကတရင်ကိုအဓိကကြည်မဲ့ဖတ်မဲ့နားထောင်မဲ့ဆိုတော့မြန်မာတရင်ကိုစောင့်ကြည့်ကြသူတွေနားထောင်ကြသူတွေဖတ်ကြသူတွေမြန်မာနိုင်ငံကတရင်ကိုစားသုံးသူတွေကိုရောလက်ရှိအခြေအနေမျိုးမှာဦးမြင့်ကျော်အနေနဲ့ဘယ်လိုများအကြံပေးခြင်းပါလေသတင်းတွေကိုသူတို့ရယူနေရတာနဲ့ပတ်သက်ပြီးတော့သူတို့ရယူနေပုံနဲ့ပတ်သက်ပြီးတော့
ဟောသတင်းတွေကိုဘယ်လိုရယူသင့်တယ်လဲဆိုတော့ဒီသတင်းဌာနတွေအခုလည်းဟိုသတင်းဌာနတွေရက်တဲ့ဌာနတွေလည်းရက်ကုန်တာပေါ့နော်အစ်စ်တွေလည်းပေါ်လာတယ်ဆိုတော့ဟိုဆိုရှယ်မီဒီယာမှာတော့မျက်စိလည်စရာတွေဟိုထပ်ဖြစ်လာတာပေါ့နော်ဒီအခင်းချင်းကဖေးပွိုင်းလာတည့်နေနောက်ပိုင်းမှာအခင်းချင်းမျက်စိလည်စရာတွေဖြစ်လာလဲပုံနည်းတွေလည်းရန်နှန်းသွားတာဟာရန်နှန်းသွားတယ်ဆိုတော့ဟိုကျွန်တော်အကြံပြုချက်ကတော့တည်င်းတွေကိုတိုက်ဆိုင်စစ်ဆေးပါပေါ့နော်ဟိုနောက်ခုကတော့ကိုနှစ်သက်တာကိုကြားပြင်တာကိုဟိုရင်းတာကြီးပဲမဟုတ်ဘူးねတခြားသောဟာတွေလည်းအချက်လက်အားဖြင့်ဟိုသူတို့ကောင်းတယ်ဆိုးတယ်ပြောတဲ့ဟာမျိုးတွေပြောတာမဟုတ်ပါဘူးဒီဟာတော့ဒီလိုဖြစ်နေတယ်ဆိုရင်အဲ့ဒီအချက်လက်မျိုးတွေကိုလည်းဟိုအပြန်အလှန်တိုက်ဆိုင်စစ်ဆေးပြီးတော့ယုံကြည်ရတဲ့တည်င်းဌာနဆိုတဲ့ဟာတစ်ခုလည်းတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးမတူတဲ့ဟာမျိုးတွေကိုဟိုส่งออนတော့ဟိုဖတ်ရှုပါကြည်ပါတန်ခိုင်စစ်စေးပါလို့ပဲအကြံပြုကျင်တာပေါ့နော်ဒီအချိန်မှာဆိုရှယ်မီဒီယာကလည်းဟိုမျက်စိလည်စရာရောအမျိုးမျိုးသောဟိုအတုဆိုတော့လေဂျင်ညာချက်အတုလိုမျိုးတစ်ခါလေး information တူလိုမျိုးတစ်ခါလေးအဟောင်းသောဟိုဗီဒီယိုအဟောင်းနေတဲ့တစ်ခါ letter law လိုမျိုးလောက်တာဟာတွေရောဒါမျိုးတွေအများကြီးဖြစ်နေတာဆိုတော့အကြံပေးကျင်တာတော့တန်ခိုင်စစ်စေးပါဟိုမတူတဲ့ဟာတွေကိုဟိုကြည်ပြီးတော့တန်ခိုင်စစ်စေးပြီးတော့ဟိုအချက်လက်ကိုပို့ပြီးတော့ဟိုရှာဖွေပြီးဟိုစဉ်းစားဆုံးဖြတ်ကြပါလို့ပြောနေတာပါဟု
တ်တွေ့လိုက်တာနဲ့ share ခလုတ်လေးကိုအလွယ်တကူမနှိမ်မိဘူးအနည်းဆုံးတော့
ဟုတ်ကဲ့
နှိမ့်ခင်လေးမှာတတိလေးထားကြည့်ဘူးပေါ့နော်
ဟုတ်ကဲ့ဟိုဒါတော့ဟိုဟိုသတင်းမီဒီယာတိနားလည်းမှုပညာပေးပေါ့နော်ဟိုအချိန်ကတော့အများကြီးလောက်ခကြတုတ်တော့အခုမှတော့ဈာကိတ္တနဲ့ဒီဈာနဲ့တိတ်မပြောနိုင်ကြဘူးပေါ့
ဟုတ်ပါတယ်ခင်ဗျာခုမြင့်ကျော်ချိန်ပေးပြီးတော့ခုလိုဖြည့်ကြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခုနပြောသူလိုပါပဲကိုကြားချင်တာမဟုတ်ဘူးဆိုရင်ဝေဖန်ခံရမဲ့အလားအလာရှိတဲ့ဈာတွေကအခုလိုဖြစ်တင်ဖြစ်ထိုက်တဲ့ရှိတင်ရှိထိုက်တဲ့အခြေအနေနော်အမှန်တိုင်းကိုရှင်းပြပြပြပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ခုချော့ချော့သိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှိအရင်သတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းဦးမြင့်ကျော်ကိုဆက်သွယ်မေးမြန်းခဲ့တာပါအခုတော့မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါOmicron COVID ကရောဂါပိုးသစ်အန္တရာယ်ကြောင့် EU ဥရောပဖွဲ့ဝင်နိုင်ငံတော်တော်များများမှ Christmas ဈေးပွဲတော်တွေကိုပြန်ပြီးပိတ်နေချိန်မှာ Croatia နိုင်ငံမြို့တော်ကတော့ဈေးပွဲတော်ကိုတော်တော်လေးစီစီကာကာကျင်းပနေပါတယ်။ COVID ကာကွယ်ဆေးထိုးထားတဲ့ COVID Pass လက်မှတ်ပြနိုင်သူတွေသာဈေးပွဲတော်ကိုလာဝင်ရှိတယ်လို့သတ်မှတ်ထားတဲ့ Zagreb မြို့တော်ကဈေးပွဲတော်စီကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာကျမတို့ကိုခေါ်သွားပါလိမ့်မယ်ရှင
်ခရီးရဘာသာကိုးကွယ်ကြတဲ့နိုင်ငံတွေမှာ Christmas ပွဲတော်မတိုင်ခင်သတင်း၄ဘက်လောက်အလို့ကဆလို့မိအလှတွေဆင်းပွဲတော်တွေကျင်းပပြီးတော့ Christmas ပွဲတော်ကိုကြိုဆိုကြလိမ့်ရှိပါတယ်ပုံမှန် Christmas ပွဲတော်ရသည့်ချိန်ဆိုရင်မိအလှတွေဈေးပွဲတော်တွေနဲ့စီကားနေလေးရှိတဲ့ဥရောပနိုင်ငံတွေမှာအခုတော့ Omicron COVID ကရောဂါပိုးသစ်အန္တရာယ်ထပ်ရှိလာတဲ့အတွက်ပွဲတော်တွေကိုသတိထားကျင်းပနေကြပါတယ်Germany, Austria စတဲ့ဥရောပနိုင်ငံတချို့မှဆိုရင် Christmas ဈေးပွဲတော်တွေကိုဖွင့်ပြီးမှပြန်ပြီးတော့ပိတ်လိုက်ကြပါတယ်။အခုလိုဥရောပသမဂ္ဂနိုင်ငံတချို့မှလူစုလူဝေးမဖြစ်အောင်ပြန်ပြီးတည်ထားနေချိန် Croatia နိုင်ငံ Zagreb မြို့တော်မှာတော့ Christmas ဈေးပွဲတော်ကိုစီစီကာကာကျင်းပနေပါတယ်။ဈေးပွဲတော်ကိုလာသူတွေအနေနဲ့ COVID ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တော့လိုပါတယ်။ COVID ကာကွယ်ဆေးအနည်းဆုံးတစ်ချိန်ထိုးထားပြီးတဲ့သူတွေအနေနဲ့ဈေးပွဲတော်ဝင်ခွင့်လက်မှတ်ရပါတယ်။အနည်းဆုံးတရင်သုံးဖက်အကြာကဆေးထိုးထားပြီးသူလည်းဖြစ်ဖို့လိုပါတယ်။ဆေးထိုးထားပြီးသူတွေအနေနဲ့အခုလိုမျိုးလူစုလူဝေးနေရာတွေသွားဖို့အတွက်ရက်40စာ COVID Pass ကိုအစိုးရစီမှရှောက်လို့ရပါတယ်။ PCR နဲ့ Antigen ဆေးစစ်မှုတွေလုပ်လို့ Negative အဖြစ်ထွက်သူတွေအနေနဲ့လည်းရေလိုလက်မှတ်တွေရနိုင်ပါတယ်။ COVID ရောဂါပျောက်တာအနည်းဆုံး10ရက်ကျော်ရှိပြီဆိုတဲ့အထောက်အထားလက်မှတ်ပြနိုင်သူတွေကိုလည်း COVID Pass ထုတ်ပေးပါတယ်။အခုလိုခွင့်ပြုချက်ပါမှပွဲတော်ဆင်နွှဲလို့ရမယ်လို့ Croatia အစိုးရကသတ်မှတ်ချက်လုပ်ထားတာက Christmas ပွဲတော်ဆင်နွှဲမဲ့သူတွေကိုအတားအဆီးဖြစ်ပုံမရပါဘူး Christmas ပွဲတော်ကာလအခုလိုဈေးပွဲတော်တွေမှာလက်ဆောင်ပစ္စည်းတွေဝယ်ကြမိတ်ဆွေတွေဆုံတွေ့ကြတဲ့အစဉ်အလာရှိတာမို့ဈေးပွဲတော်ကျင်းပနိုင်တာကိုပဲမြို့သူမြို့သားတွေဝမ်းသာနေကြပါတယ် Zagreb မြို့တော်မှာ Christmas ရာသီကျင်းပတဲ့ဈေးပွဲတော်ဟာမြို့တော်ရဲ့အထင်ကြီးပွဲတော်တစ်ခုအဖြစ်မြို့ကန်တွေကသတ်မှတ်ထားကြတာဖြစ်ပါတယ
်
အရင်နှစ်တွေတည်းဆိုင်တော့ပွဲကရမ်းမစီပြီမဲ့ကျွန်တော်ကတော့သဘောကျပါတယ်ကောင်းလဲကောင်းပါတယ
်ကိုဗစ်ကရောဂါကြောင့်အခက်အနာတွေအခုလိုပွဲတော်တွေကိုကြီးကြီးကျယ်ကျယ်မကျင်းပနိုင်ခဲ့တာတစ်နှစ်ကျော်ရှိပြီမို့တိတ်တော့အချိန်မရသေးဘူးလို့တချို့ကလည်းပြောပါတယ
် well it's certainly not as lively as it used to be but it's kind of coming back you know
အရင်လိုမစီတော့တာကတော့တည်ကြပါတယ်ဒါပေမဲ့တဖြည်းဖြည်းတော့စီကားလာမှာပါအခုလိုလူတွေအများကြီးကိုပြန်တွေ့ရတာတိတ်ကောင်းပါတယ်
လက်ဆောင်ပစ္စည်းအယောင်ဆိုင်တွေအစားအသောက်အယောင်ဆိုင်တွေတာမကဓာတ်ပုံအလှရိုက်ချင်သူတွေအတွက်မိအလှတွေပါထွန်းထားတဲ့ Zagreb မြို့တော်က Christmas ဈေးပွဲတော်ကလူတွေရဲ့စိတ်ရှင်လန်းစေဖို့မရှိမဖြစ်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့ပွဲစီစဉ်သူတွေကဆိုပါတယ
်
လူတွေဆိုတာလူစုလူဝေးပွဲတွေကြိုက်တာမျိုးဆိုတော့အခုလိုစုံကြတွေ့ကြတဲ့ပွဲမျိုးကတိတ်အေးပါပါတယ်အမိုးကမရှိလဟပြင်းမှလှုပ်တဲ့အတွက်ကိုဗစ်ကရောဂါကူးနိုင်ခြင်းအများကြီးပိုနေပါတယ်။အာဏာပိုင်တွေထုတ်ပြန်ထားတဲ့ကိုဗစ်ဆိုင်ရာစည်းကမ်းချက်တွေအားလုံးကိုကျွန်တော်တို့လိုက်နာဆောင်ရွက်ထားပါတယ် ။ Croatia နိုင်ငံရဲ့စည်းကမ်းသတ်မှတ်ချက်အရအမိုးအကာအောက်ထမ်းမှမဟုတ်ရင်နှာခေါင်းစည်းတက်စရာမလိုတာကြောင့်ဈေးပွဲတော်လာသူတွေနှာခေါင်းစည်းမတက်ကြပါဘူး။လူချင်းခက်ခွက်ခွာနေရမယ့်စည်းကမ်းချက်တွေကိုလည်းတိတ်ပြီးလိုက်နာကြပုံတော့မရပါဘူး။ဈေးပွဲတော်ကိုလာကြတဲ့ထောင်ထဲချီတဲ့ဧည့်သည်တွေထဲမှာ Croatia နိုင်ငံတည်းမဟုတ်ဘဲအိနီးချင်းဥရောပနိုင်ငံတွေကဧည့်သည်တွေတောင်ပါပါတယ်။
Tek sam došla, mislim, odlično je, vrlo je lijepo da se nešto događa ovdje. Ja sam iz Slovenije, tako da tamo je sve još...
Čima, kuma je ovdje, ali uđi je rado, a to li sam kibari.
အခုလိုပွဲမျိုးလုပ်နိုင်တာတကယ်ကိုကောင်းပါတယ်ကျမကဆလိုဗေးနီးယားကပါကျမတို့စီမှာတော့အလုံးသိပ်ထားတာမဟုတ်ဘာမှသိပ်ပြီးတော့မရှိပါဘူးဒါကြောင့်အလုတ်အားရမှာဇာဂရက်ကိုလာပြီးတော့အပန်းဖြေရတာကိုသဘောကျပါတယ
်သတ်မှတ်ချက်တွေနဲ့ကိုက်ညီရင်ရနိုင်တဲ့ COVID pass နဲ့ပွဲတော်ဆင်နွှဲနိုင်တယ်လို့ခရီးချအစိုးရကခွင့်ပြုထားတာမဟုတ်ပြည်ရင်းကသာမကပြည်ပကဧည့်သည်တွေလည်းလာနိုင်နေကြတာဖြစ်ပါတယ်ဧည့်သည်တွေကိုအဓိကထားဝင်ဝင်ချရတဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းလုပ်သူတွေကတော့ဒါကိုကြိုးဆိုကြပါတယ်
Pa zasigurno spodočka sa veseljem kompletan advent jer bili se puno kolega bilo uvereno
nešto. Akulo Christmas zibu ro pjanjin ba nena go chonaru lu sign pan shin lu ga ro dege wan da ba le. Chonaru lu pho kan ba doro mya mya ga di ni zibu ro pjanjin ba phit le me lu ro tin ma tha ja ba u. Akulo pjan phwet nan da dege wan da ja ba. Tacha nai ngan tchu ma so yin ba pwe ma ro ma lou nai ba u. Da chaung chonaru ga ro win ngwe ya aw sign pjan phwet nan da go be wan da la ba bi. Ba na pjan sign go pjan mya pait ma la so ra myu lo lo se ro pu sia ma lu ba u.ဆိုင်တွေပိတ်ရရင်တော့ဝင်ငွေလည်းရတော့မှာမဟုတ်ပါဘူး
။ဟိုတယ်ခရီးနဲ့စားတောက်ဆိုင်လုပ်ငန်းတွေရဲ့ဝင်ငွေကနိုင်ငံရဲ့ GDP 4 ပုံ2ပုံလောက်ကိုဝင်ငွေချပေးနေတာမို့ဒီလုပ်ငန်းတွေပြန်ပြီးဥမော့လာနိုင်ဖို့ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်။ပြည်တွင်းကဧည့်သည်တွေသာမကပြည်ပကဧည့်သည်တွေကိုပါလာနိုင်အောင်လို့ COVID စီးကံတပ်မတ်ချက်တွေလျှော့ပေါ်ထားတဲ့ Croatian နိုင်ငံ Zagreb မြို့တော်က Christmas ဈေးပွဲတော်မှာဆိုင်ငန်းအရေးအတွက်ကိုမြို့တော်တာဝန်ရှိသူတွေကအရင်နှစ်တွေထက်3ပုံ2ပုံလျှော့ပြီးတော့ဖွင့်ခွင့်ပြုထားပါတယ်။နောက်ပြီးဈေးပွဲတော်လာသူတွေအနေနဲ့ဈေးဆိုင်တွေရှိတဲ့နေရာတွေမှာပဲစုမနေအောင်လို့နေဟာပြင်းနဲ့အမိုးအခါမရှိတဲ့နေရာတွေမှာမီးအလားနဲ့ဆွဲဆောင်မှုတွေကိုလည်းပို့ပြီးတော့လုပ်ထားပေးပါတယ်။ဥရောပတခြားနိုင်ငံတွေမှာ Omicron ပိုးတဲ့ကြောင့် COVID စီးကံသတ်မှတ်ချက်တွေပြန်ပြီးတင်းကျပ်နေချိန်မှာ Croatian နိုင်ငံက COVID pass ရှိသူတွေလာနိုင်တဲ့ Christmas ဈေးပွဲတော်မှာတော့စီကားနေပါတယ်ရှင်ကျွန်မအစဉ်မြတ်ပေါ်မှာ
မဆုမြတ်မောတင်ဆက်နေတဲ့ကဘာထွားခီးသွွားစီစဉ်ပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုထုတ်လွှင့်မှုအချိန်ရောက်ပါပြီကုစော်မိုးကျော်ကပြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသအတွင်းတရုတ်ဩဇာကြီးမားလာတာကိုပြန်လည်တွန်းလှန်နိုင်ဖို့အာရှဒေသအတွင်းကမဟာမိတ်နိုင်ငံတွေနဲ့စီးရီးစီးပွားရေးဆိုင်ရာဆက်ဆံရေးတွေကိုတိုးမြှင့်သွားမယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားမှာအင်္ဂါနေ့ကပြောဆိုလိုက်ပါတယ်အာရှဒေသအတွင်းချမ်းသာကြွယ်ဝရေးနဲ့ငြိမ်းချမ်းရေးအတွန်းရှည်နိုင်ဖို့အတွက်သမ္မတဘိုင်ဒန်အစိုးရအနေနဲ့အလေးနက်ထားတဲ့အကြောင်းကိုလည်းပြောဆိုသွားခဲ့ပါတယ်အာရှဒေသကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာပြည်သူတွေရဲ့အခွင့်အရေးကိုလေးစားမှုမရှိတဲ့စစ်ကောင်ဆောင်တွေကိုဆက်ပြီးရင်ဆိုင်သွားမယ်လို့အင်ကာနေမှာပြောဆိုပါတယ်တရားလက်လွတ်အကြမ်းဖက်မှုကျွလွန်နေတဲ့မြန်မာစစ်ကောင်ဆောင်တွေကိုဖိအားပေးသောဖို့တရားမဝင်ဖမ်းဆီးထားသူအားလုံးပြန်လွတ်ပေးဖို့နဲ့အားလုံးပါဝင်တဲ့နိုင်ငံရေးဒီမိုကရေစီလမ်းကြောင်းပေါ်ကိုမြန်မာပြည်ပြန်လည်ရောက်ဖို့အတွက်လှုပ်ပေါက်ကင်ပက်မိဖက်နိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးကအင်ဒိုနီးရှားမှာပြောဆိုခဲ့ပါတယ်လူအမျိုးများအငတ်ပေးနဲ့ကြုံနိုင်တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအထောက်ပံ့နေပေးဖို့နိုင်ငံတကာအနေနဲ့တစူးတစည်းတဲ့ဝိုင်းဝန်းလှုပ်ဆောင်ဖို့ဗြိတိန်နဲ့ပါကစ္စတန်နိုင်ငံတွေကအင်ကာနေမှာတိုက်တွန်းပါတယ်တည်ငြိမ်ပြီးအားလုံးပါဝင်တဲ့အာဖဂန်ပြည်ဟာကျွန်တော်တို့အားလုံးရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့ပါကစ္စတန်ဆိုင်ရာဗြိတိရှ်တန်ဘတ်ကြီးကပြောဆိုခဲ့ပါတယ်ရောက်အတလန်တိတ်စာချုပ်အဖွဲ့နေတိုးဘက်ကအရှေ့ပိုင်းကိုဥတီချက်ထွေမှုတွေဆုံးသတ်ဖို့အာမခံချက်မပေးဘူးဆိုလို့ရှိရင်တော့ရုရှားဘက်ကစီရေးအရာတုံ့ပြန်မှာဖြစ်သလိုနီးပြော်အမြောက်နျူကလ িয়ার လက်နက်တွေချထားသွားမယ်အကြောင်းကိုလည်းထိတ်တန့်ရုရှားတန်တမန်တူကသတိပေးပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရသက်တပ်ပတ်အတွင်းကလေဆင်နှာမောင်းတိုက်ခိုက်မှုကိုအပြင်းထန်ဆုံးခံစားခဲ့ရတဲ့ကန်တကီပြည်နယ်မှာထိခိုက်ပျက်စီးမှုတွေကိုတွားရောက်ကြည့်ရှုဆစ်ဆဲဖို့သမ္မတဘိုင်ဒန်ဟာဗုဒ္ဓဟူးနေ့မှာတွားရောက်မှာဖြစ်ပါတယ်ကန်တကီပြည်နယ်ကိုအရေးပေါ်အကြေညာထားတယ်လို့ပဲအီလီနိုက်ပြည်နယ်ကိုလည်းကြေညာမယ်လို့သမ္မတကပြောဆိုခဲ့ပါတယ
်ကျေးဇူးတင်ပါတယ်ရှင်ကိုစော်မိုးကျော်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဟူးနေ့နေ့ကင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Darius Fit ပါရှင်။ကျွန်မကအင်ဂျင်နီယာပါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတော်လာကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါသေးရှင်။
Thank you.
This program has come to you from the Voice of America, Washington.